Welcome to the Voice of America in Burmese.
VOA American တိုင်းရဲ့2022ခုနှစ်မလ25ရက်နေ့တောက်ကြနေမနေ့ပတ်အတန်လွင့်အစီအစဉ်ကို American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင်ကျွန်တော်တို့ VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့တိုက်ရိုက်စတင်ထုတ်လွှင့်နေပါပြီခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါဒီကနေ့အစီအစဉ်တွေထဲမှာသတင်းတွေကိုဥစွာတင်ပြပေးပါမယ်ပြည်ရင်ပြည်နယ်မြဝတီဘက်မှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်အဖမ်းစည်းကံသတင်းတောက်နှစ်ဦးကိုပြန်လွှတ်ပေးဖို့ CPJ ကတောင်းဆိုလိုက်ပါတယ်ယူကရိန်းလိုပဲမြမပြည်သူတွေကိုကူညီဖို့တန်အမတ်ကြီးဦးကျော်မိုးထွန်းကကုလသမဂ္ဂမှာပန်ကြားခဲ့ပါတယ်ရုရှားကယူကရိန်းစစ်ပွဲမှာဓာတ်ရုလက်တွေတုံးလာမယ်ဆိုလို့ရှိရင်တော့ NATO ကစစ်ရေးအရာတုံ့ပြန်မယ်လို့သမ္မတဘိုင်ဒန်ကပြောဆိုလိုက်ပါတယ်စားတဲ့မြန်မာနဲ့ကဘာကနောက်ဆုံးရသတင်းတွေကိုတင်ဆက်ပေးပါမယ်။အဲ့ဒီနောက်မှာတော့
ဘူမေဘူတပ်ခန်းကနေပေါ့နော်၄ချိန်ပစ်တာအဲ့ဒါရှိပါလေ။လိုက်စားစစ်တပ်တွေရှိတဲ့နေရာဘက်မှာကြာတာဘလက်ဘုတ်တောင်ကိုဘက်မှာကြာတာ
စစ်ကောင်စီတပ်တွေက KIO ဌာနချုပ်လိုက်စားဘက်ကိုလက်နက်ကြီးနဲ့ပစ်ခတ်ခဲ့ပါတယ်။ဒီအကြောင်းမကြာမီပဲအပြည့်စုံကိုနောက်တော့တာဆင်ရပါမယ်။NLD နဲ့ SNLD ပါတီတွေကိုအရေးယူမယ်လို့ပြောလိုက်တဲ့အပေါ်တာဝန်ရှိသူတွေကတုံ့ပြန်ပြောဆိုလိုက်ပါတယ်။ဒါအပြင်ကွယ်လွန်သွားတဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဟောင်းရဲ့မှတ်တမ်းသတင်းကိုလည်းနောက်တော့ဆင်ရပါမယ်။အဲ့ဒီနောက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ဒေါခင်မျိုးသက်တို့ကပြောပြပါရမယ်ခင်ဗျာ
။ Ukraine ပေါ်ရုရှားရဲ့တိုက်ခိုက်မှုတွေကိုအမြန်ဆုံးရပ်ဖို့ကရသမကထရီညီလာကမှာကြာသာပြင်းတွေကတခဲနဲ့မဲခွဲဆုံးဖြတ်လိုက်တာကြောင့်ရုရှားအတွက်နိုင်ငံတကာတိုင်းဝိုင်းမှာပုံမထီးချင်စရာဖြစ်ခဲ့ရပါတယ်။နိုင်ငံပေါင်း80ရောရဲ့ထောက်ခံမှုနဲ့ယူကရိန်းကတင်သွင်းခဲ့တဲ့ဆုံးဖြတ်ချက်ကိုတော့မြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း140ကထောက်ခံခဲ့ပြီးကန့်ကွက်တဲ့နိုင်ငံ9နိုင်ငံနဲ့တရုတ်အိန္ဒိယအပါအဝင်မဲမဲပေးတဲ့နိုင်ငံ38နိုင်ငံရှိခဲ့တာပါ။ကရသမကဆိုင်ရာမြမအမြင့်ရန်ကိုယ်စားလှယ်ဦးကျော်မိုးထွန်းကလည်းဆုံးဖြတ်ချက်ကိုထောက်ခံကြောင်းနဲ့မြမအရေးမှာအလားတူနိုင်ငံတကာအသိုင်းအဝိုင်းကအားပေးကူညီကြဖို့ပန်ကြားခဲ့ပါတယ်
။ We stand firm and in solidarity with the people of Ukraine. The people of Myanmar are experiencing similar man-made tragedies and humanitarian crises.
Ukraine ပြည်သူတွေနဲ့အတူကိုင်းမတတရရက်တည်နေပါတယ်မြမပြည်သူတွေကလည်းဆရာနာပိုင်းရဲ့ရက်ဆက်တဲ့လုပ်ရက်တွေလူသားတို့ပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကုတ်ပြည်သူပေါ်တိမ်ကြုံပြီးအပြင်းထန်တိုက်ခိုက်မှုတွေကြောင့်အလားတူလူဖန်တီးလို့ဖြစ်ရတဲ့ကြေကွဲစရာဖြစ်တွေနဲ့လူသားချင်းစာနာမှုဆိုင်ရာအချက်အလက်တွေနဲ့ရင်ဆိုင်နေရပါတယ်လို့မြမတမကြီးဦးကျော်မထွန်းကနယူးယောက်ကုလသမဂ္ဂရုံးချုပ်ကကြာသာပြင်းနဲ့ထရီညီလာခံအရေးပေါ်အစည်းအဝေးပေါ်မှာပြောကြားသွားတာပါယူကရိန်းရဲ့ထရီညီလာခံဆုံးဖြတ်ချက်မှာတော့အရက်သားတွေနဲ့အရက်ဖက်အခြေခံအဆောက်အုံတွေအပြင်လူသားချင်းစာနာမှုအကူအညီပေးသူတွေဆေးဘက်ဆိုင်ရာဝန်ထမ်းတွေသတင်းသမားတွေကိုအကောက်အွယ်ပေးဖို့လည်းတောင်းဆိုထားပါတယ်ဆုံးဖြတ်ချက်ကတော့ရုရှား၊ဘဲလာရုစ်၊အရီထရီးယား၊မြောက်ကိုရီးယားနဲ့ဆီးရီးယား၅နိုင်ငံကကန့်ကွက်ခဲ့ကြပြီးရုရှားကိုယ်စားလှယ်ကတော့ဆုံးဖြတ်ချက်အတွက်ထောက်ခံမှုရအောင်အနောက်နိုင်ငံတွေကဖိအားပေးခဲ့တယ်လို့ဆွတ်ဆွဲခဲ့တာပါကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးလင်ဒါသောမတ်စ်ဂရင်းဖီးကတော့ယူကရိန်းကိုတိုက်ခိုက်မှုမှာရုရှားဟာလုံးဝတာဝန်ရှိတဲ့အကြောင်းကုလသမဂ္ဂအဖွဲ့ဝင်နိုင်ငံအများစုကအခိုင်အမာပြတ်တက်လိုက်တဲ့ဆုံးဖြတ်ချက်ဖြစ်ပြောဆိုခဲ့ပါတယ်။ယူကရိန်းမှာရုရှားကဒရုလက်နက်သုံးတိုက်ခိုက်လာခဲ့မယ်ဆိုရင်အနောက်နိုင်ငံတွေကစစ်ရေးအရတုံ့ပြန်မှုတွေနဲ့ရင်ဆိုင်ရမယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကသတိပေးလိုက်ပါတယ်။မြောက်တလန်ဒိတ်စာချုပ် NATO အဖွဲ့ကနေဆက်ဖြတ်ကျော်ပြီးယူကရိန်းမှာရုရှားတပ်တွေနဲ့ထိတ်တန့်ရင်ဆိုင်မလားဆိုတာကတော့လက်တွေ့အခြေအနေပေါ်မူတည်လိမ့်မယ်လို့လည်းဘယ်ဂျီယံနိုင်ငံဘရဆယ်မြို့ကကြာသာပြင်းတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20 G20 အဖွဲ့ကနေရုရှားကိုထုတ်ပယ်ပြီးယူကရိန်းကိုတက်ခွင့်ပေးတင်တယ်လို့လည်း NATO မှာမယ့်အဖွဲ့ရုံးချုပ်ကသတင်းစာရှင်းလင်းပွဲမှာအမေရိကန်သမ္မတကပြောဆိုခဲ့ပါတယ်ယူကရိန်းပေါ်ရုရှားရဲ့ကျူးကျော်မှုတလားပြည့်အဖြစ်ကြာသာပြင်းကကမ္ဘာထိပ်တန်းခေါင်းဆောင်တွေနဲ့တွေ့ဆုံရမှာဒီကိစ္စကိုတင်ပြခဲ့တယ်လို့လည်းပြောဆိုခဲ့ပါတယ်ရုရှားနဲ့အပြစ်ခတ်ရက်စဲဖို့ယူကရိန်းကနယ်မြေတချို့ကိုစွန့်လွတ်ဖို့လိုမလားဆိုပြီးသတင်းတောက်ကမေးမြန်းရမှာတော့ဒီလိုလုပ်စရာလိုလိမ့်မယ်လို့သူ့အနေနဲ့မယုံကြည်တဲ့အကြောင်းပြောဆိုခဲ့ပေမဲ့ယူကရိန်းဆိုရကသာဆုံးဖြတ်ရမှာဖြစ်ကြောင်းဖြေကြားခဲ့တာပါစစ်ပွဲတွေကြောင့်ဒုက္ခရောက်နေရတဲ့တန်းနဲ့ချီရဲ့ယူကရိန်းနိုင်ငံသားတွေကိုကူညီဖို့အမေရိကန်ကဒေါ်လာတန်းတစ်ထောင်ကျော်ကူညီမှာဖြစ်ကြောင်းလဲအမေရိကန်သမ္မတကသတင်းစာရှင်းလင်းပွဲမှာကြေညာခဲ့ပါတယ် ယူကရိန်းပေါ်ရုရှားရဲ့ကျူးကျော်တိုက်ခိုက်မှုနဲ့ပတ်သက်လို့ဘယ်ဂျင်းနိုင်ငံဘရက်ဆယ်မြို့မှာမြောက်အတ္တန်တိတ်စာချုပ်နေတိုးဖွဲ့နဲ့ကမ္ဘာစည်းဝေးအင်အားကြီး9နိုင်ငံ G7 ဖွဲ့တို့ဆွေးနွေးနေချိန်မှာပဲရုရှားပေါ်ပိတ်ဆို့တိုက်ခတ်မှုအသစ်တွေကိုအမေရိကန်ဆွေကကြေညာလိုက်ပါတယ်။ဂျာဘယ်နီကကြေညာလိုက်တဲ့ပြစ်မှတ်ထားတိုက်ခတ်တဲ့စီးနှင်းမှာရုရှားလွတ်တော်အမတ်328ယောက်စလုံးနဲ့အစိုးရပိုင်းကုမ္ပဏီတော်များပါဝင်ခဲ့တာပါ။နိုင်ငံတကာစည်းဝေးအတိုင်းဝိုင်းမှာအထူးခွင့်ရေးတွေရရှိနေတာကိုပယ်ဖျက်ဖို့ရည်ရွယ်ပြီးအရေးယူခဲ့တာလို့လည်းအမေရိကန်ဆိုရအကြီးရန်တာဝန်ရှိသူတယောက်ကပြောဆိုခဲ့ပါတယ်။တန်ခတ်ခံရတဲ့စီးရင်မှာတော့ထင်ရှားတဲ့ရုရှားဗန်နာရေးလုပ်ငန်း Softcom Bank ကပုံဖော်ဝင်19ယောက်ယူကရိန်းမှာရုရှားရဲ့စစ်စင်ရေးတွေအတွက်ပစ္စည်းတွေထုတ်လုပ်ပေးနေတဲ့ကာဝေးပစ္စည်းထုတ်လုပ်ရေးကုမ္ပဏီ48ခုလို့ပါဝင်ခဲ့တာပါ။ရုရှားဆိုရကအများစုပိုင်ဆိုင်တဲ့ဗန်နာရေးဝန်ဆောင်မှုလုပ်ငန်း Sparbank အကြီးအကဲ Harman Kraft နဲ့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ရင်းနှီးတဲ့ရုရှားတချို့ကနရီတမ်ချင်ကိုလိုလဲပါဝင်ကြပါတယ်ရုရှားရဲ့ကြီးကျော်တက်ခတ်မှုကြောင့်ယူကရိန်းကထွက်ပြေးလာသူတွေနဲ့ယူကရိန်းနိုင်ငံသားတွေတသိန်းလောက်ကိုအမေရိကန်ပြည်တော်စုကလက်ခံသွားမယ်အကြောင်းသမ္မတအင်ပီရိုကကြာသပတေးနေ့မှာပဲကြေညာလိုက်ပါတယ်ယူကရိန်းမှာရုရှားကြီးကျော်စစ်ကြောင့်ဒုက္ခရောက်ရသူတွေအတွက်လူသားချင်းစာနာမှုအကူအညီပေးမယ်ဒေါ်လာ10,000တန်မိုးရှိတဲ့အစီအစဉ်တစ်စိတ်တစ်ပိုင်းဖြစ်လက်ခံသွားမှာဖြစ်ကြောင်းအင်ပီရိုဝက်ဘ်ဆိုက်မှာထုတ်ပြန်လိုက်တဲ့ကြေညာချက်မှာဖော်ပြထားတာပါယူကရိန်းအများစုဟာကိုယ်စားတီးနဲ့နှိစက်တဲ့ဥရောပမှာနေထိုင်ဖို့ဆုံးဖြတ်လိုက်မယ်လို့မျှော်လင့်ထားပေမဲ့အမေရိကန်ကိုလာမဲ့သူတွေကိုလည်းဒုက္ခသည်တွေကိုလက်ခံတဲ့အစီအစဉ်နဲ့တခြားတရားဝင်နီးလန့်တွေအရာကြိုဆိုသွားမှာဖြစ်ကြောင်းပြောဆိုခဲ့ပါတယ်။အမေရိကန်မှာဆွေမျိုးသားချင်းရှိတဲ့သူတွေအတွက်အစီအစဉ်သစ်တွေတိုးချဲ့နိုင်ဖို့နီးလန့်တွေရှာဖွေသွားမယ်လို့လည်းပြောဆိုခဲ့ပါတယ်။အမေရိကန်ဆိုရရဲ့ကြေညာချက်ကိုဒုက္ခသည်အရေးဆောင်ရွက်နေသူတွေကြိုဆိုလိုက်ကြပေမဲ့ဒုက္ခသည်တွေကိုစစ်စစ်လက်ခံရမှာလက်ရှိဆောင်ရွက်နေတဲ့နှုံးတဲ့ပိုပြီးမြန်ဆန်အောင်လုံနိုင်စွမ်းရှိမရှိဆိုတော့ကိုလည်းမေးခွန်းထုတ်နေကြပါတယ်ခင်ဗျာ
ဗီယိုအမေရိကန်အတန်းမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကတောက်ကြနေမနေ့ကင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ကရင်ပြည်နယ်မြဝတီခရိုင်ထဲမှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလူမျိုးရေးတပ် KNLA အပါအဝင်စစ်တပ်ဆန့်ကျင်တဲ့တပ်ဖွဲ့တွေကြားမတ်လ24ရက်ကျသပတေးနေ့မှာလည်းတိုက်ပွဲတွေဆက်ဖြစ်ပွားနေပါတယ်တိုက်ပွဲဖြစ်ပွားနေတဲ့နေရာနဲ့တိတ်ပြီးမဝေးတဲ့မြဝတီမြို့နယ်နိုဖိုးထီမူတာကျေးရွာမှာတော့စစ်ကောင်စီဘက်ကပစ်တဲ့လက်နက်ကြီးတွေကျရောက်တဲ့အတွက်အသက်18နှစ်အရွယ်အမျိုးသမီးတစ်ဦးတေဆုံးခဲ့ရတယ်လို့ဒဏ်ရာပြင်းပြင်းထန်ထန်ရခဲ့သူ3ယောက်လောက်ရှိတယ်လို့ KPSN ပြောခွင့်ရ No Walk ဟူရှိက VOA ကိုပြောပါတယ်။
အရက်ပါတယောက်ရှိတယ်။ဒဏ်ရာပြင်းထန်3ယောက်ပြောတယ်အဲ့ဒါလည်းဟိုဒဏ်ရာရတဲ့အခန်းနေရာမှာလည်းရှိတယ်။ဟုတ်လည်းနဲ့ဒီလေဟိုကပြည့်ပြည့်ချင်မှာဆိုသူကရွာသားတွေဟိုဒီလိုမဆောင်ဘူးလေမောင်ကြီးကခံကြတဲ့နောက်မှာသူတို့ကဟိုစစ်တပ်တွေကပုံပြီးတော့ဟိုသူတို့အားအနေနဲ့လာပြီးတော့ဒီအဲ့လိုမျိုးလည်းနဲ့စစ်ချတာ
ရွာသားတွေအိတ်နေချိန်မှာစစ်ကောင်စီဘက်ကလေရင်နဲ့ဘုံကျဲတာလက်နဲ့ကြီးတွေနဲ့ပစ်ခတ်တာတွေလုပ်နေပြီးရွာသားတွေကိုပြစ်မှတ်ထားနေတယ်လို့လည်းပြောပါတယ်ကျေဇပရင်းနေ့ကမြဝတီခရိုင်ထဲတိုက်ပွဲ၄ကြိမ်လောက်ဖြစ်ခဲ့တဲ့အတွက်တေဘောဘူဝေါ်လေဥကရစ်ထအခြေရွာတွေကထောင်ထဲထိတဲ့ဒေသခံတွေစစ်ဘေးလွတ်ရာကိုရှောင်ပြေးနေရပါတယ်။အဖမ်းခံရတဲ့သတင်းတော့ဥဟန်တာမြင့်နဲ့ဥတန်းထိုက်အောင်ကိုခင်းချက်မရှိအ мян ပြန်ပြီးလွတ်ပေးဖို့နဲ့မြန်မာသတင်းသမားတွေကိုသူတို့ရဲ့လုပ်ငန်းကြောင့်ပြည်ထောင်ဖြတ်မှတ်နေတာတွေကိုရပ်ဆိုင်းဖို့အတွက် CPJ သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ကမတ်လ24ရက်မှာကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်။ကမ္ဘာ့ရုပ်မီဒီယာဝက်ဘ်ဆိုက်ကိုပူးတွဲတည်ဆောက်သူဥဟန်တာမြင့်ကိုမတ်လ27ရက်နေ့ကရန်ကုန်အင်းစိန်ထောင်စစ်ခုံရုံးကနိုင်ငံတော်ကြီးညိုပြည့်စင်မှုပုံမှန်905ခွေနဲ့သတင်းမှဖြန့်ချင်မှုတွေနဲ့အလုံးနဲ့ထောင်ဒဏ်2နှစ်ချမှတ်ခဲ့တာဖြစ်ပါတယ်။နောက်ရမှာပဲမစ္စည်းမသတင်းဌာနဝက်ဘ်ဆိုက်နဲ့သတင်းပိုင်းအယ်ဒီတာဦးတန်းထိုက်အောင်ကိုအလားတူဆွဲချက်တွေနဲ့နေပြည်တော်တရားရုံးကထောင်ဒဏ်2နှစ်ချမှတ်ခဲ့တာပါ2021မတ်လ9ရက်မှာဖမ်းဆီးထားတဲ့ဥဟန်တာမြင့်နဲ့မတ်လ19မှာဖမ်းဆီးခဲ့တဲ့ဥသန်းထိုက်အောင်တို့ရဲ့ချုပ်ရက်တွေကိုပြည်ထောင်ချမှတ်ကာလမှာထည့်သွင်းတွက်ချက်မှာဖြစ်ကြောင်းကမာရွတ်မီဒီယာအက်ဒီတာချုပ်ဦးနေတန်မောင်နဲ့မင်းစီမသတင်းဌာနအက်ဒီတာချုပ်ဦးစိုးမြင့်တို့ကပြောပါတယ်။ ဒီသတင်းတောက်နှုတ်ကိုစစ်ကောင်စီရဲ့ဖိနှိပ်တဲ့ဥပဒေအောက်မှာမတရားလွှဲမှားတဲ့ဆွဲချက်အတင်ခံရသူတွေနဲ့အတူချက်ချင်းပြန်ပြီးလွှတ်ပေးဖို့ CPJ ရဲ့အရှိတောင်အာရှဆိုင်ရာတာဝန်ခံ Sean Crispin ကတောင်းဆိုပါတယ်။ထောင်နဲ့အပြစ်ပေးခံရတဲ့ဒီသတင်းတောက်နှုတ်စလုံးကသူတို့မှာအပြစ်မရှိကြောင်းပြောပါတယ်။မြန်မာစစ်တပ်ရဲ့ပြန်ကြိုင်းဝန်ကြီးဌာနဘက်ကဒီသတင်းတောက်နှုတ်နဲ့ပတ်သက်ပြီးတုံ့ပြန်တာမရှိသေးဘူးလို့ CPJ ကပြောပါတယ်။မြောက်ကိုရီးယားဟာမတ်လ24ကျသပြီးနေ့မှာတိုက်ချင်းဖြစ်ပဲ့တင်းတဲ့မစ္စိုင်းဒုံးကြီး ICBM တစ်စင်းကိုပစ်လွတ်ခဲ့ပြီးဒါဟာ2019ကစပြီးပထမဆုံးချိန်တာဝန်ပြည့်ဒုံးကြီးပစ်လွတ်တာဖြစ်ကြောင်းအမေရိကန်နဲ့ဒေသရင်းမဟာမိတ်တွေကပြောပါတယ်။ဒီလိုပစ်လွတ်ခဲ့ပြီးနောက်နှစ်နာရီအကြာမှာတော့တောင်ကိုရီးယားကသူ့ရဲ့မစ္စိုင်းဒုံးကြီး5စင်းကိုပစ်လွတ်ခဲ့ပြီးဒါဟာသူတို့နိုင်ငံရဲ့စွန့်ရည်ကိုပြတာတာဖြစ်တယ်လို့မြောက်ကိုရီးယားရဲ့လှုပ်ဆောင်မှုကိုပြစ်ဒဏ်ခံအရေးယူဖို့နဲ့ချက်ချင်းတုံ့ပြန်တဲ့ဆန္ဒရှိကြောင်းပြသတာလို့လည်းပြောပါတယ်။မြောက်ကိုရီးယားရဲ့မစ္စိုင်းဒုံးဟာဂျပန်နိုင်ငံအေအိုမိုရီဒေသအနောက်ဖက်15မိုင်လောက်မှာမကျရောက်ခင်လေထဲမှာမိနစ်80ကျော်ကြာပြန်တန်းခဲ့တယ်လို့ဂျပန်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။အမေရိကန်အစိုးရကတော့မြောက်ကိုရီးယားဟာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တားမြစ်ချက်ကိုအကြင်ရင်ချိုးဖောက်နေကြောင်းနဲ့ဒီလိုဒေသတွေတည်ငြိမ်မှုပြတ်ပြားစေတဲ့လုပ်ရမျိုးကိုချက်ချင်းရပ်ပစ်ဖို့ကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။တရုတ်နိုင်ငံကြီးဝန်ကြီးဝမ်ယီဟာကျသပြီးနေ့ကအာဖဂန်နစ္စတန်နိုင်ငံကိုညှိနှိုင်းမထားဘဲရုတ်တရက်သွားရောက်ခဲ့ပြီးတာလီဘန်အာဏာပိုင်တွေနဲ့ခြေခြေပြန့်ပြန့်ပြောဆိုဆွေးနွေးခဲ့တဲ့အပြင်အာဖဂန်နစ္စတန်ပေါ်မှာနိုင်ငံတကာရဲ့အရေးယူတံခတ်မှုတွေကိုဆန့်ကျင်ကြောင်းထပ်လောင်းပြောကြားခဲ့ပါတယ်။အခုလိုမချေညာဘဲသွားရောက်ခဲ့တဲ့အာဖဂန်ခီးစင်ဟာအာဖဂန်နစ္စတန်ကဆိုးဝါးတဲ့လူသားဆန္ဒမှုပြဿနာနဲ့စီးပွားရေးအခြေအနေဖြေရှင်းရမှာအကူအညီပေးဖို့အတွက်တရုတ်အစိုးရကမကထလုံးနဲ့အာဖဂန်ရဲ့အိမ်နီးချင်းနိုင်ငံတွေနဲ့အစည်းအဝေးမတိုင်ခင်သတင်းတစ်ပတ်အလိုမှာတွားရောက်တာလည်းဖြစ်ပါတယ်။မတ်လ30-31ရက်တွေမှာကျင်းပမယ့်ဒီအစည်းအဝေးမှာအာဖဂန်နစ္စတန်ကိုယ်စားလှယ်ဖြစ်နေတာလီဘန်နိုင်ငံခြားရေးဝန်ကြီးအမီယာခန်မိုတာကီတက်ရောက်မှာဖြစ်ပြီးတက်ရောက်လာသူတွေကိုအာဖဂန်နစ္စတန်နိုင်ငံရဲ့နောက်ဆုံးအခြေအနေကိုသူကရှင်းပြမှာဖြစ်ပါတယ်။ဒီလိုနိုင်ငံခြားရေးဝန်ကြီးရဲ့အာဖဂန်ခီးစဉ်ပြီးပြီးချင်းမှာပဲရုရှားသမ္မတဗလာဒီမီယာပူတင်ရဲ့အာဖဂန်ဆိုင်ရာအထူးကိုယ်စားလှယ်ဇမ်မီယာကပူလော့ဦးဆောင်တဲ့အကြီးတန်းကိုယ်စားလှယ်အဖွဲ့ဟာအာဖဂန်မြို့တော်ကာဘူးကိုရောက်လာခဲ့တာပါ။တရုတ်နိုင်ငံခြားရေးဝန်ကြီးဝန်ယီနဲ့တာလီဘန်နိုင်ငံခြားရေးဝန်ကြီးမူတာကီတို့ဟာနိုင်ငံရေးစီးပွားရေးနဲ့ကုန်သွယ်ရေးဆိုင်ရာတွန်းမြှင့်ဆောင်ရွက်ဖို့ကိစ္စရပ်တွေကိုဆွေးနွေးခဲ့ကြောင်းတာလီဘန်တွေကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။
ရဲနေကိုကိုအောင်လွင်ဦးနဲ့ဒေါခင်မျိုးသက်တို့ကပြောပြသွားတာပါဆက်လက်ပြီးတော့ KIA ဒေတာဘက်ကအခြေအနေတွေကိုတင်ပြပါအောင်မယ် KIA ဌာနချုပ်လိုင်ဇာဘက်ကိုစစ်ကောင်စီတပ်တွေကလက်နက်ကြီးနဲ့ပစ်ခတ်ခဲ့တယ်လို့ KIA ပြန်ကြားရေးတာဝန်ခံကပြောပါတယ်စစ်ကောင်စီတပ်တွေနဲ့ KIA PDF ပူးပေါင်းတပ်တွေကချင်ပြည်နယ်ဘက်မှာတိုက်ပွဲတွေဖြစ်ပွားနေချိန်မှာအခုလိုစစ်ကောင်စီတပ်တွေက KIA ဌာနချုပ်လိုင်ဇာရှိတဲ့ဘက်ကိုလက်နက်ကြီးနဲ့ပစ်ခတ်ခဲ့တာပါရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုရဲမုံကဆက်ပြောပြပါမယ်
ကချင်လူမျိုးရေးအဖွဲ့ KIO ဌာနချုပ်ရှိတဲ့ကချင်ပြည်နယ်လိုင်ဇာမျိုးဘက်ကိုစစ်ကောင်စီတပ်တွေကမတ်လ23ရက်ဗုဒ္ဓဟူးနေ့မနက်အစောပိုင်းကလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့ပါတယ်စစ်ကောင်စီဘက်က၄ကြိမ်လက်နက်ကြီးတွေနဲ့ပစ်ခတ်မှုအတွင်းလိုင်ဇာမျိုးပြင်က KIA တပ်စခန်းရှိရာအလန့်ဘွမ်တောင်ကုန်းမှာကြာရောက်ခဲ့ကြောင်း KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးက VOA ကိုပြောပါတယ
်တနေ့ကမနက်3နာရီကျော်ချိန်မှာဟိုဘုံမေဘုံတပ်ခန်းကနေပေါ့နော်လေကျင်ပစ်တာအဲ့ဒါရှိပါလေဟိုကျွန်တော်တို့ဘက်ကလည်းပြန်ပစ်တာဖြစ်လိုက်စားအဲ့ဒီမြေမာရွာမှာတော့မဟုတ်ပါဘူးဘုံဘုံသူတို့ဒီစစ်ကတ်တွေရှိတဲ့နေရာဘက်မှာကြာတာဟိုတောင်ကုန်းဘက်မှာပေါ့အလက်ဘုံတောင်ကုန်းဘက်မှာကြာတာ
လနဲ့ကြီးကြည်ကြပေမဲ့ထိခိုက်သိမ်းဆုံးတာမရှိကြောင်းလည်းပြောပါရယ် KIA ပြန်ကြားရေးဌာနရဲ့ကချင် net ဆိုတဲ့ Facebook သတင်းစာမျက်နှာမှာတော့ပြစ်ခတ်တဲ့လနဲ့ကြီးဟာ105မမဒါမှမဟုတ်120မမဖြစ်နိုင်ကြောင်းနဲ့စစ်ကောင်စီတပ်ကပြစ်ခတ်တဲ့လက်နက်ကြီးကြီးတလုံးဟာတရုတ်နိုင်ငံနာဘန်ကျေးရွာနားမှာကြားရောက်ပောက်ကွဲကြောင်းဖော်ပြထားပါတယ်။ဗိုလ်မှူးကြီးနော်ဘူးကတော့တရုတ်နိုင်ငံဘက်ကြားရောက်ပောက်ကွဲတယ်ဆိုတာကိုအတိမပြုနိုင်ကြောင်းပြောဆိုပါရတယ်။
အဲ့ဒါကြည့်ကြဘယ်သူမှဒီတရုတ်ဝင်ပြောတာတော့ဒီမှပြလာတာတော့မတွေ့ရပါဘူး။ဒါမှညဆိုတော့ဟိုအင်းနိုဒရတဲ့အချိန်ဆိုတော့အတန်ကြားတာအဲ့ဘက်ကနေဆက်ဘက်မှာပေါ့နော်။ပေါက်ကွဲတဲ့အတန်လေဆိုတော့နေဆက်ဘက်မှာကြားတယ်ဆိုတဲ့ပုံမျိုးနဲ့ရေးတယ်နေမှာပါ။
လိုင်ဇာဒေတာကန်သူကဗုဒ္ဓဦးနေ့မနက်ပိုင်းမှာပောက်ကွဲတန်ကြားရပေမဲ့ဘယ်နေရာမှာပောက်ကွဲတယ်ဆိုတာမသိရကြောင်းပြောပါရတယ်။က ဒီပစ်ခတ်မှုဟာဘွန်ရဘွန်အခြေဆိုင်စစ်ကောင်စီတပ်တွေကပစ်ခတ်တာလို့ KIA ဘက်ကထုတ်ပြန်ပေမဲ့လက်အောက်ခံတိကျအတည်ပြုချက်မရပါဘူး။ KIA နဲ့ပြည်သူ့ကာကွယ်ရေး PDF ဖူးပေါင်းတပ်တွေနဲ့စစ်ကောင်စီတပ်တွေတိုက်ပွဲရှိနေချိန်မှာစစ်တပ်ဘက်ကကချင်လိုက်စားဌာနချုပ်ရှိရာဘက်ကိုတိုက်ခိုက်နေတာဖြစ်ပါတယ်။မြကြီးနာ၊ဟိုပေနဲ့ရွှေကူမြို့နယ်တွေအတွင်းမှာစစ်ကောင်စီတပ်နဲ့ KIA PDF ဖူးပေါင်းတပ်တွေအကြားပြီးခဲ့တဲ့ရက်ပိုင်းတွေကတိုက်ပွဲဖြစ်ပွားခဲ့ပေမဲ့ကြတဲ့ပရိနိမှာတော့တိုက်ပွဲတွေငြိမ်နေပါတယ်။ဝိုင်းမော်မြို့နယ်စမားဘက်ကနေတရုတ်နိုင်ငံနယ်စပ်ဘက်ကိုလမ်းဖောက်လုပ်ဖို့မတ်လဒုတိယပတ်အတွင်းစစ်အင်အားတိုးချဲ့လာတာကြောင့်တိုက်ပွဲဖြစ်ပွားတာတွေရှိခဲ့ကြောင်းလဲ KIA ကသတင်းထုတ်ပြန်ခဲ့ပါတယ်ခင်ဗျာ
။ကိုရဲမော်ပြောပြသွားတာပါ။ဆက်လက်တင်ပြလိုတဲ့အကြောင်းအရာတစ်ခုကတော့2020ရွေးကောက်ပွဲနိုင်ရ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ရှမ်းပြည်နယ်မှာမဲဒုတိယအများဆုံးရခဲ့တဲ့ SNLD ရှမ်းတိုင်းဒေသများဒီမိုကရေစီအဖွဲ့ချုပ်တို့ကိုအစစ်အဆေးမခံတဲ့အတွက်မလာ29ရက်နေ့နောက်ပိုင်းမှာအရေးယူနိုင်တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဦးခင်မောင်ဦးကစစ်ကောင်စီသတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ပါတယ်။ပါတီတာဝန်ရှိသူတွေကတော့အစစ်အစင်းမခံရတဲ့အကြောင်းအရင်းနဲ့ပတ်သက်ပြီးရွေးကောက်ပွဲကော်မရှင်ရဲ့တရားဝင်မှုမဝင်မှုအပါအဝင်အချက်အလက်တချို့ကိုတုံ့ပြန်ပြောဆိုထားပါတယ်။ဒါအပြင်ဒီလိုလှုပ်ဆောင်မှုဟာလက်ရှိနိုင်ငံရေးအကြအတဲကိုပိုဆိုးသွားစေတယ်လို့သုံးသပ်သူတွေလည်းရှိပါတယ်။ကိုဝင်းမင်းကဆက်သွယ်မေးမြန်းတင်ပြထားပါတယ်။
ဟုတ်ကဲ့ NLD နဲ့ SNLD ပါတီတွေကိုအရေးယူနိုင်ပုံကိုဦးခင်မောင်က
NLD ပါတီနဲ့ SNLD ပါတီဒီပါတီတွေကိုစစ်ဆေးဖို့အတွက်ဒီ14ရက်နှစ်လ2022မှာစစ်ဆေးခံဖို့ပေါ့7ရက်နှစ်လမှာအကြောင်းကြားခဲ့ပါတယ်အကြောင်းကြားပေမဲ့လာရောက်မှုမရှိဘူးပြက်ခွက်ခဲ့ပါတယ်ဒါကြောင့်ဒီပါတီနှစ်ပါတီကိုကျွန်တော်တို့18ရက်နေ့မှာနိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေပုံမှန်24ကကြီးအရာ9ရက်3လ2022ဒီမတိုင်ပြီလာရောက်စစ်ဆေးခံဖို့ထပ်မံအကြောင်းကြားခဲ့ပါတယ်ဒါပေမဲ့လာရောက်စစ်ဆေးခံခြင်းမရှိပဲဒါပြက်ကွက်ခဲ့တာကိုတွေ့ရတယ်သူကကျွန်တော်စာမှာလည်းအကြောင်းကြားစင်တုန်းကပါပါတယ်ဒီကဲလို့24ကကြီးရတတ်မှတ်ရက်ကိုလာရောက်စစ်ဆေးရန်ပြက်ကွက်ပါက24ကငယ်ကကြီးငါနဲ့ညီလာအရေးယူဆောင်ရွက်သွားမယ်ဆိုတဲ့အကြောင်းအဲ့တော့24ကငယ်ကကြီးငါရဆိုရင်ဒီပါတီကို3နှစ်အထိယာယီရဆိုင်တာအဲယာယီရဆိုင်တဲ့ကာလအတွင်းမှာဂါကြီးရဆိုရင်တတ်မှတ်ထားတဲ့လုပ်ငန်းအလွယ်ပြီးကြံတဲ့လုပ်ငန်းမျိုးဆောင်ရွက်ခြင်းမပြုပါဘူး။နောက်ငါရဆိုရင်တကယ်လို့တတ်မှတ်ကာလအတွင်းမှာဆောင်ရွက်ခြင်းမပြုရင်တော့ပါတီကိုဖျက်သိမ်းနိုင်တဲ့အထိအရေးယူနိုင်လာရှိပါတယ
်။ဒီပေါ် NLD ဘိုကော်မတီအဖွဲ့ဝင်နဲ့လက်ရှိ NLD ဘိုအလုပ်ကော်မတီ CWC အဖွဲ့ဝင်ဦးကျော်ထွေကတော့
မျိုးသားတူညီအဖွဲ့ချုပ်အနေနဲ့ကတော့တရားဝင်ရည်တည်တဲ့နိုင်ငံရေးပါတီဖြစ်တယ်။နောက်ပြည်သူတွေရဲ့ပူပေါင်းပါဝင်မှုနဲ့လူ့ရဲထုံမှုတွေနဲ့တိစောက်ထားတဲ့ပါတီဝင်ဖြစ်တဲ့အတွက်ဥပဒေနဲ့အညီမိသူမဆိုစစ်ဆေးမယ်ဆိုရင်စစ်ဆေးခံမှုကပြဿနာမရှိဘူးပေါ့။ဒါပေမဲ့အခုလက်ရှိရွေးကောက်ပွဲကော်မရှင်ဆိုတဲ့အဖွဲ့အစည်းကရောတရားဝင်အဖွဲ့အစည်းဖြစ်ရလားပေါ့နော်။အဲ့ဒါကိုလည်းပြန်ပြီးတော့စဉ်းစားဖို့လိုပါတယ်။နောက်2008အဖွဲ့အစည်းပေါ်ရဆိုရင်ကာဝေးဥတီချုပ်ရဲ့ရေးပေါ်ကာလဆိုင်ရာလုပ်ပိုင်ခွင့်ဆိုတဲ့အထက်မှာဒီကော်မရှင်အဖွဲ့အစည်းခွင့်တို့ဆိုတာတက်မှာမပါပါဘူးနော်။အဲ့တော့နံပါတ်တစ်ချက်ကဒီရွေးကောက်ပွဲကော်မရှင်ကဥရင်းကြီးဖွဲ့စည်းထားတဲ့အဖွဲ့အစည်းမဟုတ်ဘူးနော်။နောက်ဒုတိယချက်ကတော့ကျွန်တော်တို့ရဲ့ခေါင်းဆောင်တွေအကုန်လုံးကိုမတရားဖန်ဆီးထိန်းသိမ်းထားပြီးတော့မှပါတီရဲ့ငွေသင်းတွေကိုစစ်ဆေးတာတို့ဘာလို့လုပ်မယ်ဆိုတာကဘလို့မှဟိုယုတ်တိတန်တဲ့ကိစ္စမဟုတ်ပါဘူးလို့အဲ့တော့သူတို့ဥရင်းကြီးစစ်ဆေးခြင်းနဲ့ဆိုရင်မတရားဖန်ဆီးထိန်းသိမ်းထားတဲ့ခေါင်းဆောင်တွေကိုအမြန်ဆုံးချွင်းချက်မရှိပြန်လွှတ်ပေးဖို့လိုပါတယ်လို့
။ဒါအပြင် SNLD ပြောခွင့်ရတဲ့အထွေထွေအတွေ့အမှုဦးဆိုင်လေးကလည
်းရွေးကောက်ပွဲကော်မရှင်အနေနဲ့ဒီတော့ဒီအဆင့်တရားဝင်ထုတ်ဖို့ပြောကြားလာတာမျိုးကတော့ဒါပထမဆုံးကြေကြတာဒီတဲ့ရင်ကတော့ကျွန်တော်စီစားဖို့ရယ်နောက်ရုံးဝန်တန်းနေရာနေလှမ်းပြီးတော့မှကျွန်တော်ဘက်ကတောင်းရှိသူတွေနဲ့ပြောတယ်ချက်နိုင်ရင်တို့ခေါ်တဲ့စီလာပြီးအစီအစေးခံပါပေါ့ကျွန်တော်ဘက်ကလည်းပဲရုံးကိုလာပြီးစစ်တာတွေ့တာမျိုးကတော့လက်ခံနိုင်တယ်တို့ဆင့်ခေါ်တဲ့နေရာတော့ကျွန်တော်မသွားနိုင်ဘူးလို့တရားဝင်တုတ်ပြန်ခဲ့ပြီးသားဖြစ်တယ်နောက်တစ်ဆင့်ရုပ်ကပုတ်ကော်မရှင်နေနဲ့စုံညီကြီးဝေးခေါ်ပြီးမှတခြားဒီပါတီနဲ့တခြား NLD ပါတီပေါ့နော်ဒီပေါ်မှာအရေးကြီးဖို့ဆုံးဖြတ်မယ်ဆိုတာလည်းရှိပါတယ်ဒါတော့အစီအစဲမခံတဲ့ပါတီဒီစင်ကိုပါတီလောက်ကြံနေတာဘာဖြစ်လို့များနှစ်ပါတီတည်းကိုကွက်ပြီးတော့မှအရေးကြီးဖို့စိုင်းကျင်းရတာလည်းနေကြဖြစ်ပါတယ်နောက်တစ်ချက်ကအခုလက်ရှိနိုင်ငံရေးခြေနေရပါတီတွေရဲ့ငွေချင်းဟာအခုတည်းပြင်းစုံစမ်းဖို့အစီအစဲဖို့လိုအပ်နေသလားဒါမှမဟုတ်နိုင်ငံရေးရတက်တက်ဆောင်ရွက်နေတာလားဆိုတာကိုကျွန်တော်ကကြံမိမိကုန်ထုတ်ပြရှိပါတယ်ဘယ်လိုဖြစ်ဖြစ်သူ့အနေနဲ့ရွေးကောက်ပွဲကသူ့အတွက်ကောက်ယူတမြင်ဖြစ်နေတဲ့ကာလမှာနိုင်ငံရေးပါတီတွေနိုင်ငံရေးလောကတဲကိုရញ្ញာကားကဝင်ပါလာနိုင်အောင်လမ်းဖွင့်ရမယ်အစားအခုအကြက်တဲတွေလုတ်ပြီးတော့မှနိုင်ငံရေးကထွက်ခွာတော့အောင်ကျူးပန်းနေတာမျိုးအဖြစ်အကောင့်ဘက်ကိုရှုမြင်တာမဟုတ်ဘူး
ဒီပေါ်ဝိုင်းရင်သတင်းစာဆရာကြီးဦးမြင့်ကျော်က
ဒီလိုမျိုးနိုင်ငံရေးပါတီတွေထဲမှာထောက်ခံမှုအများဆုံးရှိတဲ့ပါတီပေါ့နော် NND ကတော့ SND ဒီလိုပါတီတွေကိုပယ်ဖြစ်နိုင်တဲ့လမ်းကြောင်းမျိုးတင်စကားဥတ္တနဲ့ချိန်ချောက်တယ်ဆိုတဲ့ဟာမျိုးကတော့နိုင်ငံရေးလမ်းကြောင်းတွေကိုပို့ပြီးတော့ပိတ်သွားစေမဲ့အနေထားမျိုးပေါ့လေဘဒုအတွက်မှမကောင်းဘူးလို့မြင်တယ်လေဟိုဒီရွေးကောက်ပွဲကိုယုံကြည်လို့ပြောတာတော့မဟုတ်ဘူးသို့တော်ဒီလမ်းကြောင်းကလည်းအချက်တဲကနေထွက်နိုင်တဲ့အခုတော့ရွေးချယ်စရာဖြစ်တယ်ပေါ့နော်ဒီညှော်လင့်ချက်ဒီကုံသွားရင်ဘာဖြစ်လဲဆိုတော့လက်နက်ကင်လမ်းစဉ်တည်တာဆိုတဲ့ဟာမျိုးကိုယူဆချက်ကိုပို့ပြီးအားကောင်းစေလိမ့်မယ
်မြန်မာနိုင်ငံမှာအာဏာသိမ်းပြီးတစ်နှစ်ကျော်ကြာအချက်အသေးတွေတစားတစားပို့ဆိုးလာနေတာမှာအခုလိုပါတီတွေအရေးယူခံရရင်တော့ပို့ဆိုးလာဖို့ပဲရှိတော့တယ်လို့သုံးသပ်သူတွေကထောက်ပြနေပါတယ်ခင်ဗ
ျကိုဝင်းမင်းတင်ပြသွားတာပါကရင်ပြည်နယ်ဘက်ကအခြေအနေတချို့ကိုဆက်ပါအောင်မယ်ကရင်ပြည်နယ်အတွင်းအပြစ်အခတ်မဖြစ်ပွားရေးညှိနှိုင်းရေးအဖွဲ့နဲ့ပူးပေါင်းဆောင်ရွက်ဖို့စစ်ကောင်စီက KNU ကမ်းလှမ်းလိုက်ပါတယ် KNU ဘက်ကတော့အပြစ်အခတ်မဖြစ်ပွားဖို့ဆိုလို့ရှိရင်စစ်ကောင်စီတပ်တွေပြန်ဆုတ်သွားဖို့လိုတယ်လို့တုံ့ပြန်ပြောဆိုလိုက်ပါတယ်အပြစ်အဆုံကိုတော့ကိုခင်မောင်စိုးမင်းကဆက်ပြောပြပါလိမ့်မယ
်ကရင်ပြည်နယ်အတွင်းမှာအပြစ်အခတ်တွေမဖြစ်ပွားရေးအတွက် KNU ကရင်အမျိုးသားအစည်းအရုံးအနေနဲ့ညှိနှိုင်းဆောင်ရွက်ဖို့ကိုယ်စားလှယ်အမည်စည်းရင်းပေးဖို့ရန် KNU ကိုစစ်ကောင်စီကဒီလ23ရက်နေ့ကစာတစောင်ပေးပို့ခဲ့ပါတယ်။ဒါအပြင်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကလည်းတိုင်းရင်းသားလက်နက်ကိုင် EAO နယ်မြေတွေမှာလက်နက်ကိုင်ပြစ်ပခါတွေရောပါသွားရေးအတွက်တပ်မတော်ကငြိမ်းချမ်းရေးလှုပ်ဆောင်နေတယ်လို့လည်းပြောဆိုပါတယ်။ဒီအချက်ကို KNU ကရင်အမျိုးသားအစည်းအရုံးအထွေထွေအတွင်းရေးမှူးပရိုတာတိုမှုကအခုလိုညင်းပယ်လိုက်ပါတယ်
။အဲလင်းပြန်တဲ့ပေါင်းလာကျဲပြီးတော့လေမင်းကြီးကတော့မှကျွန်တော်မြောက်ဒီရဲ့မြောက်ပိုင်းမှာရှိတဲ့ကျွန်တော်တို့ဖို့ထိမှုထားဆိုတဲ့နေရာမှာသူတို့ဒီလက်နဲ့ကြီးနဲ့လှမ်းပစ်တယ်ဗျာရွာထဲကိုပစ်တာရွာထဲပစ်တော့18နှစ်ကျော်ကျော်18နှစ်ရှိတဲ့တမိငယ်လေးတယောက်ဗျာအမကိုကြည်စံကခေါင်းကိုထိပွဲချင်းပြီးကိုဆုံးသွားတာဗျာအဲ့တော့အိမ်ကလည်းပျက်စီးသွားတယ်ဆိုတော့ကျွန်တော်ပြောချင်တာကဟို EO ကိုသွားမတိုက်ဘူးဆိုတာတော့လေဟိုတိတ်တော်လည်းအဆင်မပြေဘူးထင်ပါတယ်ပေါ့နော်ဟုတ်ကဲ့ပ
ါဒါအပြင်စစ်ကောင်စီအနေနဲ့အပြစ်အခတ်မဖြစ်ပွားအောင်ဥတည်လှုပ်ဆောင်မယ်ဆိုရင်စစ်အင်အားတွေတိုးမြင့်လာတာမလုပ်ဘဲရုတ်သိမ်းသွားတင်တယ်လို့လေပရိုတာရိုမူကပြောပါတယ
်ဆိုတော့အပြစ်အခတ်မဖြစ်ပွားရေးအတွက်ဥတည်တယ်ဆိုရင်တော့ကျွန်တော်ကတော့အကြံပြုလိုတာကစစ်တပ်တွေပြန်ဆုတ်သွားဖို့လိုပါတယ်လို့ဒီဟာနဲ့တနိုင်ကလုံးဆိုင်ရာပြည်ပခပြည်လဲရေးနဲ့နိုင်ငံရေးပြဿနာပြည်လဲရေးကိုဘလို့ link လုပ်ထားတယ်ဆိုတာလေးတော့ကိုတော့မေးခွန်းရှိတာပေါ့နော်လက်ရှိဖြစ်နေတာကတိုင်ရီတိုးချဲ့တာတို့ကျွန်တော်တို့ drone တွေလည်းလာထောက်လှမ်းပြီးတော့လက်နက်ကြီးတွေလည်းလှမ်းပစ်တာတို့အခုတို့ howitzer တွေဘာတွေအထီးတို့ဆွဲယူလာတယ်လေဆိုတော့ဒီဟာတွေက de-escalating လုပ်ဖို့ဆိုတာတည်းကျွန်တော်တို့ကဟိုသဘောထားမှန်ကန်စွာနဲ့ပေါ့နော်ဘလို့နိုင်ငံရဲ့ပြဿနာကိုပြည်လဲအောင်လုပ်မလဲဆိုတော့ရည်ရွယ်ချက်လဲသူတို့ပါဖို့တော့လိုတာပေါ့နော
်ဆက်လက်ပြီးအခုကမ်းလှမ်းလိုက်တဲ့အပြစ်ခတ်ရောပါရေးဟာ EAO တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ stakeholder ခေါ်နိုင်ငံရေးမှာပါဝင်တဲ့ပါဝင်တိုက်သူအသစ်တွေ PDF ဒေသကာကွယ်ရေးတပ်ဖွဲ့တွေအကြားမှာကွဲပြားသွားအောင်လှုပ်လိုက်တာဖြစ်တယ်လို့လဲသူကပြောပါတယ်ဒါအပြင်ဆွေးနွေးပွဲကိုနိုင်ငံရေးအရာအသုံးချတာမျိုးမဟုတ်ဘဲနိုင်ငံရေးမှာစစ်တပ်ကမပါဘဲစစ်တမ်းလျားကိုပြန်ပြီးဖက်ဒရယ်ဒီမိုကရေစီကိုဘယ်လိုတည်ထောင်မလဲဆိုတာကိုလည်းဖော်ပြတင်တယ်လို့ KNU အထွေထွေအတွင်းရေးမှူးပရိုတာတိုမှုကပြောပါတယ်ခင်ဗျာ
ကိုခင်မောင်စုံမင်းပြောပြသွားတာပါဆက်လက်ပြီးတော့နိုင်ငံတကာစောင်းမားတစ်ပုဒ်ကိုတင်ပြပါအောင်မယ်အမေရိကန်ပြည်ထောင်စုရဲ့ပထမဆုံးအမျိုးသမီးနိုင်ငံသားရဲ့ဝန်ကြီးမက်ဒလင်းအော်ဘရိုက်ဟာမက်လာ23ရက်နေ့ဗုဒ္ဓဦးနေ့ကအသက်84နှစ်အရွယ်မှာကွယ်လွန်သွားခဲ့ပါတယ်။အမေရိကန်ရဲ့နိုင်ငံသားရေးမူဝါဒရေးဆွဲချမှတ်မှုတွေမှာအရေးပါတဲ့သူတစ်ယောက်ဖြစ်ခဲ့သလိုအများလေးစားကြည်ညိုခံရသူတူလည်းဖြစ်ခဲ့ပါတယ်။မက်ဒလင်းအော်ဘရိုက်ရဲ့ဘဝဖြတ်သန်းမှုနဲ့လုပ်ငန်းတာဝန်ယူခဲ့မှုတွေအကြောင်းကို VOA သတင်းတောက်ဆလင်းဆိုလိုမွန်ပေးပို့ထားတဲ့သတင်းကိုမက်ခင်ဖြူထွေးကဆက်လက်ပြောပြပါလိမ့်မယ
်။ I state your name.
I Madeline Corbell Albright.
Do solemnly swear.
Madeleine Albright ဟာ American သမ္မတဘီကလင်တန်လက်ထက်1996ခုနှစ်မှာ American ရဲ့အမြင့်ဆုံးတန်တမာအဖြစ်အဆိုပြုခန့်အပ်ခံခဲ့ရသူဖြစ်ပါတယ်။ American အစိုးရသမိုင်းမှာအဲ့ဒီအချိန်ကတာဝန်အမြင့်ဆုံးထမ်းဆောင်ခွင့်ရတဲ့အမျိုးသမီးဖြစ်ပါတယ်။နိုင်ငံသားရေးဝန်ကြီးအဖြစ်၄နှစ်တာဝန်ထမ်းခဲ့ချိန်အတွင်း Balkan စစ်ပွဲ၊မြောက်ကိုရီးယားနျူကလ িয়ার အရေးနဲ့အရှေ့အလယ်ပိုင်းမှာအဆုံးရောက်တွေကြီးထွားလာတဲ့ပြဿနာတွေကိုဥဆောင်တုံ့ပြန်ခဲ့ပါတယ်။အမျိုးသမီးဝန်ကြီးမက်ဒန်ဆက်ကက်ထရီလို့အများသိခဲ့ကြတဲ့မန်ဒလင်းအော့ဘရိုက်ဟာ ဗုဒ္ဓဘူးနေ့ကကန်ဆာယောဂါနဲ့ကွယ်လွန်ချိန်မှာတော့ကဘာတဝမ်းဝမ်းနဲ့တဝင်လာတွေပေးပို့ခဲ့ကြပါတယ
် was a trailblazer and a luminary and she was the first woman to serve
သူဟာအများလေးစားချစ်ခင်ကြီးညိုတဲ့စံပြခေါင်းဆောင်တစ်ယောက်ပါပထမဆုံးအမျိုးသမီးနိုင်ငံသားရေးဝန်ကြီးဖြစ်ပါတယ်သူ့ရဲ့တာဝန်ထမ်းဆောင်မှုတွေကအမေရိကန်ပြည်ထောင်စုကိုရောကုလသမဂ္ဂကိုပါပိုးပြီးခိုင်မာအားကောင်းစေခဲ့ပါတယ်ကုလသမဂ္ဂမှာဒီကဘာကြီးမှာမေ့ပြောက်မတော်နိုင်တဲ့အရာတွေကိုခြံထားပေးခဲ့တဲ့သူပ
ါသူဟာငငယ်ရုံးကတော့ဆိုးရွားတဲ့အခြေအနေတွေနဲ့ရင်ဆိုင်ခဲ့ရသူပါ1938ခုနှစ်မှာအဲ့ဒီအချိန်ကချက်ကိုစလိုဗာကီးယားနိုင်ငံပရက်မြို့မှာမွေးဖွားခဲ့ပြီးနာဇီဂျာမနီကျူးကျော်မှုအတွင်1939ခုနှစ်အရောက်မှာတော့မိသားစုနဲ့အတူတိုင်းပြည်ကနေထွက်ခွာခဲ့ပါတယ်။နာဇီတွေကဂျူးတွေကိုအစုလိုက်လူမျိုးတုံးတပ်ဖြတ်ခဲ့ချိန်မှာတော့သူ့ရဲ့အဖိုးအဖွား၃ဦးတေဆုံးခဲ့ရတယ်ဆိုတာကိုနောက်မှပြန်သိခဲ့ရပါတယ
်။ They got my grandmother to bring me
သူကကျမကိုပရက်မှာအဖွားနဲ့ထားခဲ့တာပါလူတိုင်းခီးဆောင်အိတ်တလုံးစီနဲ့ယထားပေါ်တက်သွားတယ်အဖွားကတော့အဲ့ဒါဟာသူတို့ကိုနောက်ဆုံးတွေ့ခဲ့ရတာပဲလို့ပြောပါတယ
်မက်ဒလင်းအော့ဘရိုက်ဟာနောက်ပိုင်းမှာတော့မိသားစုနဲ့အတူအမေရိကန်ပြည်ထောင်စုကိုဒုက္ခသည်အဖြစ်ရွှေ့ပြောင်းလာခဲ့ပြီးကိုလိုရာဒိုပြည်နယ်ဒန်ဗာမြို့မှာအခြေချခဲ့ပါတယ်ဖခင်ဖြစ်သူကဒန်ဗာတက္ကသိုလ်နိုင်ငံတကာလေးလာရေးဌာနမှာဌာနမှူးအဖြစ်တာဝန်ယူခဲ့ပါတယ်စာတော်တဲ့အော့ဘရိုက်ကတော့ဝက်စလီကောလိပ်မှာဘွဲ့ရခဲ့ပြီးအဲ့ဒီနောက်ကိုလံဘီယာတက္ကသိုလ်မှာဘွဲ့လွန်ဆက်တက်ခဲ့ပါတယ်။ကိုလံဘီယာတက္ကသိုလ်မှာကျောင်းတက်နေချိန်မှာပဲတမရာဟောင်းဂျီမီကာတာလက်ထက်ကအမျိုးသားအကြံပေးအဖြစ်တာဝန်ယူခဲ့တဲ့ဇဗန်ညဲဘဂျန်စင်စကီနဲ့တွေ့ဆုံခဲ့ပြီးနောက်ပိုင်းမှာတော့တမရာအိမ်ပြူရောမှာအော့ဘရိုက်အလုပ်ရခဲ့ပါတယ်။တမရာကလင်တန်လက်ထက်အစပိုင်းကုလသမဂ္ဂဆိုင်ရာအမေရိကန်တန်အမတ်အဖြစ်တာဝန်ယူခဲ့သလိုနောက်ပိုင်းမှာတော့နိုင်ငံသားရေးဝန်ကြီးဖြစ်လာခဲ့တာပါ။နိုင်ငံသားရေးတာဝန်ယူချိန်မှာကြုံခဲ့ရတဲ့အကြီးမားဆုံးစိန်ခေါ်မှုကတော့1998ခုနှစ်ကဘော်ကန်ဒေသလုံးတစ်ခုအတွက်ချင်းချောက်မှုဖြစ်နေတဲ့ကိုဆိုဗိုစစ်ပွဲပ
ါ For the Balkans this escalating violence is the road back to hell unless stopped
အကြမ်းဖက်မှုတွေတိုးလာတာကဘော်ကန်ဒေသအတွက်ဆုတ်ယုတ်မှုပါဒီစစ်ပွဲမရက်တည်းတင်းမာမှုတွေကိုထိမ့်မနိုင်သိမ့်မရဖြစ်လာနိုင်ပါတယ်တတိုင်းမြေလုံးပြည်ရင်းစစ်ဖြစ်ပြီးတော့ဘော့စနီးယားမှာငြင်းငြင်းပြတ်သုံးနိုင်တယ်လို့အိမ်နီးချင်းနိုင်ငံတွေကလည်းပြန့်နှံ့လာနိုင်ပါတယ်
ကိုဆိုဗိုဒေသရဲ့ကျူးကျော်တိုက်ခိုက်တဲ့ဆာဗီယာတပ်တွေကိုမြောက်အတလန်တိတ်မဟာမိတ်နေတိုးတပ်ဖွဲ့တွေကတိုက်ထုတ်ခဲ့တာကြောင့်ငြင်းငြမ်းရေးရခဲ့တာဒီကနေ့အထိဖြစ်ပါတယ်။ဒါကိုအောင်မြင်တဲ့လှုပ်ဆောင်ချက်အဖြစ်အော့ဘရိုက်ကပြောပါတယ
် What I'm really proudest of is what we did in Kosovo.
ကျွန်မတို့ကအယူအဆကတော့ကိုဆိုဗိုအရေးဆောင်ရခဲ့တာပါ။ဘောကန်ဒေသမှာဖြစ်နေတဲ့အခြေအနေတွေအတွက်ကျွန်မအများကြီးစိုးရိမ်ခဲ့ပါတယ်။လူမျိုးရေးဘာသာရေးမတူတာကြောင့်လူတွေတက်ဖြတ်ခံနေရတာကိုဒီတိုင်းလက်ပိုက်ကြည့်နေဖို့ဆိုတာသိပြီးတော့ခက်ပါတယ်။ဒီအခြေအနေကိုပြောင်းလဲရန်ကုညီဖြည့်ရှင်းပေးနိုင်တဲ့အနေအထားမှာ American ပြည်ထောင်စုအနေနဲ့ဆောင်ရွက်ပေးခဲ့တာကအင်မတန်ကိုပဲအရေးကြီးတယ်လို့ထင်ပါတယ်။အခုဆိုရင်ကိုဆိုဗိုပြည်သူတွေအနေနဲ့တီးခြားလွတ်လပ်တဲ့နိုင်ငံတစ်ခုဖြစ်သွားပါပြီ။အဲ့ဒီခင်မျိုးဆက်တစ်ခုလုံးမွေးလာတဲ့ Mingling ငယ်ရဲ့နာမည်တွေဟာလည်း Madeline ဆိုပြီးတော့ဖြစ်သွားပါတယ်
။သူ့ရဲ့တန်တမာရေးကြိုးပမ်းမှုတွေထဲမှာတော့အာဖရိကတိုက်ရဲ့ AIDS ရောဂါတိုက်ဖျက်ရေးမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအီးနဲ့ကိုယ်တိုင်တွေ့ဆုံဆွေးနွေးနိုင်ခဲ့တာတွေလည်းပါဝင်ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့မက်ဒလင်းအော့ဘရိုက်ဟာအန်နီယရီဂျားတဲ့ကထွက်ပြေးလာတဲ့ဒုက္ခသည်တွေအတွက်အမေရိကန်ရဲ့ဆန်တန်ပိုးတွေအတွက်မဆုံးမနစ်တိုက်ပွဲဝင်ခဲ့သူအဖြစ်သတိရနေစေမှာဖြစ်တယ်လို့ပြောပါတယ်။ဝင်းကြီးအော့ဘရိုက်လောက်ဒီမိုကရေစီနဲ့လူ့ခွင့်ရေးအတွက်ဒဇိုင်းမတ်မတ်ဂျိုးပန်းသူမရှိနိုင်ဘူး။သူဟာအာဏာရှင်စနစ်ရဲ့ဆိုးရွားမှုတွေကိုကိုယ်တိုင်နားလည်သိရှိသလိုအကောင်းဆုံးပြန်လည်ဖော်ပြရေးသားခဲ့သူဖြစ်ပါတယ်လို့သမ္မတဘိုင်ဒန်ကအော့ဘရိုက်ကွယ်လွန်ပြီးတဲ့နောက်သူ့ရဲ့ထုတ်ပြန်ချက်မှာဖော်ပြခဲ့ပါတယ်။အတားအဆီးတွေကိုအောင်အောင်မြင်မြင်ကြော်ဖြတ်ခဲ့တဲ့သူ့ရဲ့အတွေ့အကြုံတွေကိုအော့ဘရိုက်ကမကြာခဏပြန်ပြောလို့ရှိပါတယ်။နိုင်ငံသားရေးတာဝန်စတင်ထမ်းဆောင်ချိန်မှာအမျိုးသားနိုင်ငံခေါင်းဆောင်တွေကသူ့ကိုလေးစားမှုရှိပါမလားလို့တချို့ကမေးခွန်းထုတ်ခဲ့ကြပါတယ်။သူကတော့ဒန်းတူညီမျှတဲ့အခွင့်အရေးတွေရအောင်ကြိုးပမ်းကြဖို့လူငယ်အမျိုးသမီးတွေကိုဘဝတလျှောက်တိုက်တွန်းပြောဆိုခဲ့ပါတယ
် We can tell our story about how we climbed the ladder and a lot of you younger
လေကအစဉ်စဉ်ဘလို့တက်လန်းခဲ့ရတယ်လဲဆိုတဲ့အတွေ့အကြုံတွေကိုကျမတို့ကပြောပြပေးလို့ရပါတယ်ဒါပေမဲ့ကို့အတွက်ဒီအချိန်မှာအဲ့လိုလုပ်ဖို့မလိုတော့ဘူးလို့တော့လူငယ်အမျိုးသမီးတွေမထင်လိုက်ကြပါနဲ့ဆက်ပြီးတော့ကြိုးစားရအောင်ပ
ါမက်ဒလင်းအော့ဘရိုက်ကွယ်လွန်သွားတဲ့အတွက်အောင်းမေ့ဂုံပြူတဲ့အနေနဲ့အမေရိကန်အစိုးရအဆောက်အဦတွေတန်ယုံတွေစစ်အခြေစိုက်စခန်းအားလုံးကအမေရိကန်အလံကိုတဝက်ချလွှင့်ထူထားဖို့သမ္မတဘိုင်ဒန်ကညွှန်ကြားထားပါတယ်ခင်ဗျာ
VOA မြန်မာဝိုင်းအစီအစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရေကြီးစုနားဆင်နိုင်ဖို့
VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Bambi ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေပြီး VOA အစီအစဉ်တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုတွားပြီးနားဆင်ဖတ်ရှုနိုင်ပါတယ်ရှင်
မင်္ဂလာပါခင်ဗျာ VOA American တန်ရဲ့တောက်ကြနေမနေ့ပဲတန်လွင့်စီစဉ်နေကိုလိုင်းဒိုမီတာ3249နဲ့လိုင်းနာမီတာ190တို့ကနေဆက်လက်ထုတ်လင်းနေပါတယ်ကျွန်တော်တို့ဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဥအောင်ခင်တင်ပြတဲ့မြမအရေးသုံးသပ်ချက်ကိုဝင်းဝင်းတင်ဆက်တဲ့ကြားမာရေးအစီအစဉ်နဲ့ Fever Wine တို့သားတွေရဲ့တန်ရင်သတင်းလောအစီအစဉ်တွေကိုဇက်တိုက်ထုတ်လင်းပေးဖို့စီစဉ်ထားပါတယ်အခုပထမအဦးဆုံးအနေနဲ့ကတော့ဥအောင်ခင်တင်ဆက်တဲ့မြမအရေးသုံးသပ်ချက်ကိုတင်ပြပါတော့မယ်မြန်မာအစိုးရနဲ့ UWSA ဝတ်တပ်ဖွဲ့တွေဟာတရုတ်ရဲ့ကူညီထောက်ပံ့မှုကြောင့်လက်ရှိအခြေအနေအထိရောက်လာကြတာပါတပ်မတော်နဲ့ဝတ်တပ်ဖွဲ့အကြားတိုက်ပွဲမဖြစ်တာကြာပြီဖြစ်ပေမဲ့သူတို့ရဲ့ထောက်ခံအားပေးမှုနဲ့အခြားတိုင်းရင်းသားအဖွဲ့တွေကတော့တိုက်ခိုက်နေစေဖြစ်ပါတယ်ဒီအကြောင်းဥအောင်ခင်ကရေးသားပြီးကိုညာဝင်းအောင်နဲ့အတူတင်ပြထားပါတယ်ခင်ဗျာ
လွန်ခဲ့တဲ့ February လကနေပြည်တော်မှာစစ်ကောင်စီကျင်းပတဲ့85ကြိမ်မြောက်ပြည်တော်စုနေကိုတက်ရောက်တဲ့တိုင်းရင်းသားလက်နက်ကိုင်ကိုယ်စားလှယ်တွေထဲမှာဝတ်တပ်ဖွဲ့ရဲ့လာရှုံမျိုးကဆက်ဆံရေးတဝန်ကဥညီရန်လဲပါဝင်ပါတယ်အရင်ကလည်းတက်ရောက်ခဲ့တဲ့အစင်လာရှိတာမို့ဖိတ်ရင်တက်နေကြဖြစ်တယ်လို့ဥညီရန်ကအရာဝတီသတင်းဌာနကိုပြောပြပါတယ်ဝတ်ပြည်နယ်ငင်းရန်ရင်အနှစ်30ပြည့်အခါနာ2019 April လမဆမ်းမှာကျင်းပတုန်းကတော့ NLD အစိုးရကသာကိုယ်စားလှယ်လှုပ်ပြီးတဝန်လောပို့ခဲ့ပေမဲ့တပ်မတော်ကလုံးဝမတက်ပါဘူး။ဒါပေမဲ့တရုတ်အစိုးရရဲ့အာရှရေးရာအထူးသမားဆွန်ကော့ရှန်ကတော့အခမ်းအနားမှာတွေ့ရကြောင်းသတင်းပေးပို့ကြပါတယ်။ဝါပြည်သွေးစင်ရေးတပ်ကစစ်လက်နက်ပစ္စည်းမျိုးစုံကန်ဆောင်နဲ့စစ်အင်အားအပြည့်နဲ့စစ်ရေးပြတာဟာငင်းရန်ရေးကိုလက်နက်နဲ့ကာကွယ်ထားကြောင်းပြတ်တာတယ်လို့ဖြစ်နေပါတယ်။စင်ပြိုင်အစိုးရနဲ့စင်ပြိုင်တပ်မတော်လိုဖြစ်နေတဲ့အခမ်းအနားကိုမတက်ရောက်နိုင်ကြောင်းတပ်မတော်အနေနဲ့အဆုံးစွန်တိခါနဲ့အနေအထားမှာရှိနေတယ်လို့ဗိုလ်ချုပ်စိုးနိုင်ဦးကသတင်းစာရှင်းလင်းပွဲမှာဇွန်လ၂ရက်နေ့ကပြောသွားပါတယ
်။တရုတ်ပြည်အလဲပိုင်းနဲ့ဝါဒေသမှာရေရှည်သူတေသနာလုပ်ခဲ့သူလန်ဒန်စီးပွားရေးတက္ကသိုလ်မနုဿဗေဒပါမောက္ခစတိန်မူလာကတရုတ်နဲ့ဝါဆက်ဆံရေးအကြောင်းစာတမ်းရေးထားပါတယ်။ဝါပြည်နယ်ကိုတောင်ပေါ်ကတရုတ်ခံတဲ့ရှန်ဂျိုင်ဂျွန်ကွာလို့တရုတ်တွေကခေါ်ပါတယ်တရုတ်ကုမ္ပဏီတွေကဝါပြည်ကိုတိဆောက်ထားတာလို့ဆိုပါတယ်ဝါပြည်ရဲ့အခြေခံအဆောက်အုံတွေကိုတရုတ်ကုမ္ပဏီတွေကတရုတ်လူသမားတွေတုံးပြီးတိဆောက်တာကိုဆိုလိုတာဖြစ်ပါတယ်ဝါပြည်သုံးစကားဟာတရုတ်စကားဖြစ်ပါတယ်သုံးတဲ့ငွေကတရုတ်ယွမ်ငွေဖြစ်ပါတယ်တက်တုတွင်းနဲ့ရာဘာလုပ်ငန်းဟိုတယ်နဲ့စူပါမားကတ်လုပ်ငန်းကက်ဆီနိုနဲ့အနှိမ့်ခန်းစတာတွေကိုတရုတ်ကုမ္ပဏီတွေကလုပ်ကြပါတယ်မိုဘိုင်းတယ်လီဖုန်းစနစ်ကိုတော့တရုတ်အစိုးရပိုင်းကုမ္ပဏီနှစ်ခုကဝန်ဆောင်မှုပေးရေးတာဝန်ယူထားပါတယ
်။ရှန်ဂျိုင်းဆိုတဲ့တရုတ်စကားဟာတောင်ပေါ်ခန္ဓာကိုဆိုလိုတာဖြစ်ပေမဲ့အတုအပလို့လည်းအဓိပ္ပာယ်ရပါတယ်။ဒါကြောင့်ဝပီဟာတရုတ်ပြည်အတုလေးဖြစ်လို့အညာစားကုန်ပစ္စည်းအတုတွေထုတ်လုပ်နေတာကိုဆိုလိုတဲ့သဘောဖြစ်ပါတယ်။1980ပြည့်လွန်နှစ်တွေမှာဘကပလက်အောက်ခံဘဝကလေးကဝါခေါင်းဆောင်ဘဲဟာတရုတ်နဲ့ရင်းနှီးပြီးအခုအညီမျိုးမျိုးရယူလာခဲ့ပါတယ်။ဒီလိုဆက်ဆံရေးမျိုးကြောင့်တရုတ်ကိုအတုယူတာတွေများနေတာဖြစ်ပါတယ်။တရုတ်အစိုးရမကြိုက်တာကိုမလုပ်လို့တဲ့ဝါပြည်မှာဘိတ်ဆိုင်ပြိုးမှုမရှိတော့ပေမဲ့စိတ်ကြွစေးမျိုးစုံထုတ်လို့ရမှာဝါပြည်ဟာနာမည်ကြီးပါတယ်။စစ်အင်အားမှလည်းအကောင်းဆုံးဖြစ်ပါတယ
်။တရုတ်ကွန်မြူနစ်ပါတီအစိုးရထောက်ခံအားပေးတဲ့ဘကပရဲ့လက်အောက်ခံဝါတပ်မှတရုတ်တပ်သားရောတရုတ်သင်္นานဆရာတွေပါပါဝင်တာမို့မော်စီတုံးရဲ့စစ်ဗျူဟာနဲ့လက်ပွန်းတတိရှိခဲ့ပါတယ်1990ပြည့်လွန်မှာတရုတ်ထောက်ပံ့မှုယော်နေသွားတဲ့အခါဘိန်းလုပ်ငန်းနဲ့ရန်ပုံငွေရှာလာကြပါတယ်ဘိန်းလုပ်ငန်းကိုစွန့်လွတ်လိုက်တဲ့နောက်ပိုင်းဝါပြည်မှာတရုတ်ရင်းနှီးမှုတိုးပွားလာပါတယ်တရုတ်ပြည်တိုးတက်လာတာနဲ့အတူဝါပြည်လည်းတိုးတက်လာတာဖြစ်ပေမဲ့အတူအပအဆင့်မှာပဲရှိပါတယ်လို့ပါမောက်ခစတိန်မူလာကသုံးသပ်ပါတယ်ဒါပေမဲ့တရုတ်လွှမ်းမိုးတဲ့ဂျာဂန်ဒေတာဖြစ်တဲ့အတွက်အနောက်တိုင်းသဘောတရားဖြစ်တဲ့ဒီမိုကရေစီနဲ့လူအခွင့်အရေးကိုဝါပြည်ကဂရုမစိုက်နိုင်ပါဘူးတရုတ်ပုံစံအတိုင်းခင့်မိအောင်လုပ်ဖို့သာ စိတ်ကူးထားပုံရတယ်လို့ဆိုပါတယ
်။တရုတ်ပြည်မှာကျင့်သုံးတဲ့တပါတီအာဏာရှင်စနစ်တရုတ်အရင်းရှင်စီးပွားရေးတရုတ်ယဉ်ကျေးမှုနဲ့တရုတ်စစ်ဗျူဟာကိုလက်ခံကျင့်သုံးရင်းကိုယ်ပိုင်အုပ်ချုပ်ခွင့်ရအောင်ဝပြည်ကလှုပ်ထားပါတယ်။ဒါကြောင့်လဲဝဒိတာကိုတရုတ်ပြည်လေးလို့တင်စားပြောဆိုကြတာဖြစ်ပုံရတယ်လို့စတိတ်မူလာကဆိုပါတယ်။ဒါပေမဲ့သူတေတီဘတ်တယ်တင်နာကတော့တရုတ်ရဲ့ထောက်ပံ့မှုတွေရနေပြီမဲ့တရုတ်ဩဇာကတော့မဟုတ်ဘူးလို့မြင်ပါတယ်။ဝဥဆောင်ပြီးဖွဲ့စည်းထားတဲ့မြောက်ပိုင်းမဟာမိတ်ဖက်ဒရယ်နိုင်ငံရေးဆွေးနွေးညီနိုင်ရေးကော်မတီဝင်တွေအပြစ်ရသဘောတူချက်ကိုလက်မှတ်မထိုးတဲ့ကိစ္စမှာတရုတ်လည်းဘာမှမတတ်နိုင်ဘူးလို့ဆိုပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာနေရာယူဖို့ကြိုးပမ်းနေတဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS တပ်ဖွဲ့2019ခုနှစ်ကခြေကုပ်ယူထားတဲ့ကျေးသီးမြို့နယ်လွိုင်ဟွန်းစခန်းကိုလွန်ခဲ့တဲ့နှစ်ကဆုတ်ပေးလိုက်ရတာဟာဝါဥဆောင်တဲ့မဟာမိတ်အဖွဲ့အောင်ဝဲခံမှုအစပြောတာဖြစ်တယ်လို့ဝါရင်သူတေတီအန်တိုနီဒေးဗစ်ကသုံးသပ်ပါတယ်စစ်ကောင်စီတပ်တွေအခြားနေရာမှာအလုရှုပ်နေချိန်မှာဝါတပ်ဖွဲ့ကဩဇာကနေမြေတိဆောက်တာအတော်လေးခရီးရောက်နေပြီဖြစ်လို့တရုတ်အတွက်သောသတင်းကောင်းဖြစ်မှာသိကြတယ်လို့ဆိုပါတယ်ခင်ဗျာ
ဦးအောင်ခင်ရေးသားပြီးကိုညာဝဲအောင်နဲ့အတူတင်ဆက်တဲ့မြမအရေးသုံးသပ်ချက်အစီအစဉ်ကိုနားတော်တာဆင်ခဲ့ရတာပါ VOA American အတန်ရဲ့တောက်ချာနေမနေ့ပတ်အတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတစ်ပုဒ်ကိုတင်ပြပါအောင်မယ်ကိုဝင်းမင်းတင်ဆက်တဲ့ကျန်းမာရေးကဏ္ဍအစီအစဉ်ဖြစ်ပါတယ်ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ Omicron နောက်ထပ်မျိုးကွဲသစ်အကြောင်းကိုပြောပြထားပါတယ်မြန်မာနိုင်ငံထဲကိုမျိုးကွဲသစ် Omicron မူလမျိုးစိတ် BA1 ကြောင့်စတုတ္ထလိုင်းကျုံခဲ့ရပြီးအခုနောက်မျိုးကွဲစိတ် BA2 ပြီးခဲ့တဲ့အပတ်ထဲကပဲထပ်မံတွေ့ရှိလာတာကြောင့်မပေါ်စားဖို့ကျန်းမာရေးပညာရှင်တွေကသတိပေးထားပါတယ်ဒီမျိုးကွဲစိတ် BA2 ကဘယ်လိုထူးခြားချက်တွေရှိပါသလဲကာကွယ်နိုင်ဖို့ဘာတွေလုပ်ဆောင်ရပါမလဲဒီအကြောင်းအရာနဲ့ပတ်သက်ပြီးတော့အမေရိကန်နိုင်ငံမယ်ရီလန်းပြည်နယ်ဖရက်ဒရစ်ဆေးရုံကကူးစက်ရောဂါအထူးကဒေါက်တာခိုင်စင်ဆန်းကိုကိုဝင်းမင်းကမေးမြန်းထားပါတယ်ခင်ဗျာ
โอเคดอกเตอร์ไคเซนซันครับเราတို့โควิดမျိုးကွဲသစ်ဒီโอมิครอนကနေပေါ့เนาะမျိုးကွဲသစ်တွေရဲ့နောက်ဆုံးအနေအထားဒီနိုင်ငံတကာမှာဖြစ်နေတာပေါ့မှာသင်ခန်းစာယူပြီးတော့မြန်မာနိုင်ငံအတွက်ဘယ်လိုအထောက်အကူပြုနိုင်မလဲဆိုတာကိုအဓိကစဉ်းစားမှာမို့ပါဆပြောခြင်းလဲဆင်ပါတယ
်ခုပေါ့เนาะဒီ March လပိုင်းမှာတော့အရင်ကလောက်တော့ case သစ်တွေပေါ့เนาะအဲယောဂဖြစ်တဲ့လူတွေကလောက်မများတော့ဘူးဒါပေမဲ့လည်းစုစုပေါင်းဆိုလို့ရှိရင်ကမ္ဘာနှံပြမှာ500 million လောက်ဖြစ်သွားပြီပေါ့နော် case တွေကပြီးတော့သေဆုံးတဲ့လူတွေကလည်း5 million လောက်ရှိပြီဒီ United States မှာဆိုလို့ရှိရင်တော့79 million လောက်ရှိပြီးတော့သေတဲ့လူတွေကလည်း6သိန်းကျော်ခဲ့ပြီပေါ့နော်အခုဒီကောင်းလာပြီဆိုပေမဲ့လည်းဒီ pandemic ကြီးကပြီးသွားတယ်တော့မဟုတ်သေးဘူးပေါ့လေအဲ့တော့အားလုံးပုံမှန်ပဲပေါ့နော်သတိချက်ပြီးတော့နေစေချင်ပါတယ
်ဟုတ်ကဲ့ဒီနေရာမှာ Omicron ရဲ့ဒီနောက်မျိုးကွဲသစ်တစ်ခုပေါ့နော် BA2 လို့ခေါ်ကြတာပေါ့သူ့အနေထားရောဘယ်လိုရှိလဲ
ဟုတ်ကဲ့ဒီ BA2 ကပေါ့နော်ဒီ Omicron COVID-19 ရဲ့သဘောတရားအရာတော့သူကမျိုးသစ် variant အသစ်တွေပေါ့နော်အဲ့ဒါအရာတော့ပေါ်နေဦးမှာပဲသူက original Omicron variant BA1 နဲ့နည်းနည်းလေးกว่าတယ်ပေါ့နော်အဓိကတော့သူက test နဲ့ဆန်းတဲ့အခါမှာဥပမာ antigen test နဲ့ rapid test နဲ့ဆန်းတာမျိုး PCR test နဲ့ဆန်းတာမျိုးဆိုလို့ရှိရင်နည်းနည်းပိုပြီးခက်ခဲရှိရပေါ့နော်test တိုင်းက BA2 ကို detect မလုပ်နိုင်ဘူးပြီးတော့သူကအရင်တော့ကတော့နည်းနည်းချင်းပေါ့ case များများဆဆမရှိဘူးဥပမာနှလုံးငယ်နှစ်လလောက်ကဆိုလို့ရှိရင်အားလုံးဖြစ်တဲ့ COVID-19 ရဲ့သူက 2% လောက်ပဲရှိရတယ်ပြီးတော့တစ်ဖြည်းဖြည်းနဲ့တော့ညာလာတယ်ပေါ့နော်ဥပမာအရင်လာဆို 5% လောက်ဖြစ်လာပြီးတော့ဒီဘက်အခုနောက်ပိုင်းမှာတော့ 11% လောက်ထိဖြစ်လာတယ်ပေါ့တစ်ဖြည်းဖြည်းတိုးလာတာတော့တွေ့ရတယ်သူကြောင့်တော့သေသေးချာချာမသိသေးပေမဲ့တချို့ study တွေပြောတာကတော့ဒီ Omicron original variant ထက်ကို 1.5 times ပေါ့เนาะတစ်ဆခွဲလောက်ပိုပြီးတော့ယောဂကူးနိုင်တယ်ဒါပေမဲ့သူကဒီ Omicron original variant ထက်ပိုဆိုးလားမဆိုးလားဆိုတော့အသေးချာမသိရသေးတဲ့သဘောပေါ့เนา
ะဟုတ်ကဲ့ဆရာမအဲ့တော့ဒီမျိုးကွဲသစ်ကနေပေါ့เนาะနောက်ထပ်ဒီ BA2 အနေထားကနေအခုလေ့လာနေတော့ဖြစ်တဲ့အတွက် ဒီလှိုင်းကြီးတစ်ခုဖြစ်လာနိုင်တဲ့အနေအထားမျိုးရောဆိုရင်ရတာ
အဲ့ဒါကတော့လေအခြေအနေကိုကြည့်ရမှာပေါ့နော်အဲ COVID-19 ရဲ့သဘောတရားတော့အလုံးမသိတဲ့အတိုင်းပဲအဲလူထူထက်တဲ့နေရာတွေမှာဖြစ်တတ်တဲ့အလိုမျိုးလူစုလူဝေးဖြစ်တဲ့နေရာတွေမှာဥပမာဝဲရီလန်နေရှိတဲ့အခါ Christmas လို့ New Year လို့ဟာမျိုးတွေမှာသူကအဲ့လိုမျိုး search တွေဖြစ်တတ်တာအောင်အဲ့လိုဆိုတော့အဲ့လိုမျိုးလူတွေအလုံးစုကြတဲ့အချိန်မှာဆိုလို့ရှိရင်မဖြစ်သွားဘူးလို့တော့မပြောနိုင်ဘူးပေါ့လေသူက Omicron လိုမျိုးပဲအရင်မဆိုးဆိုပေမဲ့ဒီအတိုင်းပဲဒီ Omicron ကလည်းဒီလို pandemic ပေါ့နော်ဒီလိုအရင်ဟိုကဘာနှံ့ပြမှာ case တော်တော်များများဖြစ်သွားပြီးတော့အသေးပြောက်လည်းများတယ်ဆိုတော့တတိထားပြီးနေဖို့တော့လိုတယ်ပေါ့တတိမထားဘဲနဲ့ pandemic မရှိတော့သလိုတချို့တွေကလည်းအခုစိတ်ထဲမှာဖြစ်ကြရပေါ့အဲ့လိုမျိုးဆိုရင်တော့နောက်ဘက် search တစ်ခုဖြစ်မလာဘူးလို့မပြောနိုင်ဘူးပေါ့လေ
ဟုတ်ကဲ့ဆရာမအမေရိကန်မှာတော့တော်တော်များများမှာပေါ့နော်ဒီ covid science ချိန်ချုပ်တဲ့စီကံတွေကို short ပေါ်လာတာကိုတွေ့ရပါတယ်အဲ့တော့အခုလိုဒီ short ပေါ်တဲ့အနေအထားကနောက်ဖြစ်လာမယ့်အနေအထားအတွက်ရောဒီကြိုတင်ပြင်ဆင်မှုအနေအထားမှာနိုင်ငံတကာအနေအထားပေါ့နော်ဘယ်လိုရှိနေပြီးတော့မြန်မာအတွက်ဆိုလို့ရှိရင်ဘယ်လိုအကျံဖြစ်ချင်လဲဆရာမရေ
ဟုတ်ကိုဝင်းမင်းပြောသလိုပဲပေါ့နော်ဒီအခုဆိုလို့ရှိရင် US မှာပေါ့ United States မှာဆိုရင်မျက်နှာဖုံးတွေကို mandate ပေါ့မဖြစ်မနေတက်ရမယ်ဆိုတာတွေကို short ချလာတယ်အဲကျွန်မရဲ့အမြင်ကတော့ပေါ့နော်ဒီ case တွေကနည်းလာတဲ့အခါမှာကူးစက်နှုံကတော့ကျသွားမှာပေါ့လေဒါပေမဲ့ခုနကလိုပြောသလိုမျိုးအဲ့လိုမျိုးပွဲတွေလမ်းတွေဖြစ်လာတဲ့အခါမှာလူစုလူဝေးများလာတဲ့အခါမှာဒီ case တွေကများလာနိုင်တယ်အဲဒီအခုတော်တော် case တွေကျလာတယ်ဆိုပေမဲ့အရှင်းပြောက်သွားတာမဟုတ်သေးဘူးလေအဲတချို့ဒီနားမှာတကယ်ဆိုနားမှာတကယ်ဆိုလိုမျိုးရှိနေသေးတာဆိုတော့အဲ့လိုမျိုးများများလာခဲ့တယ်ဆိုလို့ရှိရင်အရင်လောက်အခြေအနေပြန်ဖြစ်သွားမလားဆိုတော့နည်းနည်းတော့စဉ်းစားမှာပေါ့နော်အဲ prevention နေပေါ့နော်ဒီလိုမျိုးကြိုတင်ကာကွယ်ဖို့အနေနဲ့ပြောရမယ်ဆိုလို့ရှိရင်တော့ COVID-19 vaccine တွေထိုးတာတော့ကိုယ်အသိနဲ့ကိုယ်မျက်နှာဖုံးတက်တာတွေနော်ဒီအရင်လိုပဲလူတွေနဲ့ခက်ခော်ခွာနေတာတော့အဲ့လိုတက်နိုင်တမျှပွဲလမ်းတွေပါတယ်မသွားပဲနေတာတော့ဆက်ပြီးတော့လုပ်နေတင်နေရပေါ့နော်ဒါတော့ကိုယ့်ရဲ့အသိစိတ်နဲ့ပဲကိုယ်ချင့်ချင်းပြီးတော့လုပ်ရမှာပေါ့
ဟုတ်ကဲ့ဆရာမအဲ့တော့ဒီနေရာမှာနိုင်ငံတကာမှာတော့ဒီ vaccine ကာကွယ်ဆေးထိုးတာတွေကတော်တော်လေးလက်ချုပ်မှုအားကောင်းလာပြီပေါ့နော်တချင်းနမပတိကုသစေတရာလည်းဟိုမျိုးစုံဘယ်လိုပေါ့ပထမဒဇာဒုတိယဒဇာတတိယဒဇာပေါ်လာတဲ့အနေအထားမှာမြန်မာနိုင်ငံအတွက်ဆိုရင်ဆင်မကြီးအဲ့လိုအနေအထားမျိုးတွေအရန်ကြီးပေါ့နော်အားကောင်းတဲ့အနေအထားမရှိသေးတဲ့အတွက်ပြင်ဆင်မှုအပိုင်းမှာဆင်မဘယ်လိုအကြံပေးကြလဲ
ပြင်ဆင်မှုအပိုင်းကတော့ပေါ့နော်အခုတရှိနေတဲ့ vaccine တချို့တော့အရင်ကတော့လောက်တော့ရှားတော့မယ်တော့မထင်ဘူးပေါ့နော်အဲ့တော့ပြည်သူလူနေနဲ့ကကိုက vaccine ကိုလက်လှမ်းမိရဲ့ဆိုလို့ရှိရင် vaccine ကိုထိုးထားတာကောင်းတယ်ပေါ့နော်ပြီးတော့ vaccine မျိုးစားပေါ့မူတည်ပြီးတော့ booster dose ဆိုတဲ့အခါဆိုရင်လည်း booster dose ကိုထိုးတင်တယ်ဘာကြောင့်လဲဆိုတော့ချိန်ကြာလာတဲ့အမြပေါ့နော်6လတူ7လတွင်မှာဒီ immunity ကျသွားနိုင်အဲ့တော့ booster လို့သိရင်လည်းထိုးထားသင့်ပါတယ်ပြီးတော့အခုပြောသလိုပဲတခြားချက်ဒီလိုချစ်ကူတာရဲ့အပိုင်းကလည်းပြပြဆန်ဆန်မရှိသေးဘူးဆိုတော့ကျွန်မခုနခဏခဏအထက်ထပ်ပြောနေသလိုပဲပေါ့နော်ကိုကဒီ preventive measure တွေဖြစ်တဲ့ကြိုတင်ကောက်ကွယ်မှုတွေဖြစ်တဲ့မျက်နှာဖုံးစွတ်တာတို့နော်လူစုလူဝေးရှောင်တာတို့လက်ဆေးတာတို့အဲ့ဒါတွေကဆက်လုပ်သွားသင့်ပါတယ်ဘာဖြစ်လဲဆိုတော့ကျွန်မပြောသလိုပဲဒီ pandemic ကြီးကဆုံးသွားသေးတာမဟုတ်ဘူးပေါ့နော်အဲ့ဒါတော့အမြင်နဲ့သတိချက်စေချင်တယ
်ဟုတ်ကဲ့ဆင်မအဲ့တော့အခုဒီ Omicron ဆုံးအခြေအနေရဲ့နောက်ဖြစ်လာနိုင်ခြင်းနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကိုမြန်မာပြည်သူတွေ
ကိုပတ်ဝန်းကျင်မှာအဓိကအဖြစ်ဒီယောဂလက္ခဏာရှိတဲ့လူတွေပေါ့ဒီ test တွေကအခုကျမအစားပြောခဲ့တဲ့လိုမျိုးပေါ့နော်ဒီ COVID-19 တွေ rapid test တွေကဒီ new variant တွေတချို့ဟာတွေက positive မဖြစ်တာရှိတယ်အဲ့လိုမျိုးဆိုရင်ဒီ COVID-19 ရဲ့လက္ခဏာတွေရှိနေပြီဆိုလို့ရှိရင်စစ်ပေမဲ့လည်း negative ဖြစ်တယ်ဆိုပေမဲ့ကိုကများပေါ့တကယ် COVID-19 ဖြစ်ခဲ့လူနဲ့အခြေခဲ့မိသည်ရှိတော့ကိုဟာကိုလည်းတသက်တည်တန့်လေးခွဲပြီးနေတာပိုကောင်းတယ်ပေါ့နော်ပေါ့အနည်းဆုံးတော့5ရက်လောက်အိမ်မှာနေစိတ်ချမှတယ်အဲ့ဒါမှလည်းသူအလုံးကာကွယ်နိုင်မှာပေါ့နော်
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ကျွန်မ
ကိုဝင်းမင်းတင်ဆက်တဲ့ကျမရဲ့အစီအစဉ်ကိုနားတော်တာဆင်ခဲ့ရတာပါခင်ဗျာဆက်လက်ပြီးတော့ဘတ်စင်ကဏ္ဍတပုတ်ကိုတင်ဆက်ပါအောင်မယ်အခုဆက်လက်နားတော်တာဆင်ရမယ်ဘတ်စင်ကဏ္ဍတပုတ်ကတော့ Fever Wine တော်သားတွေတင်ဆက်တဲ့တိုင်းရင်သတင်းလောအစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာ
အပတ် စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကြိုဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမအာမီပါနေဆက်ဒေတာတိုင်းသားသတင်းထောက်တွေရတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့လက်စစ်မီးပြတ်တောက်မှုနောက်ဆက်တွဲဆူဂျိုအဖြစ်ရှမ်းပြည်မှာနေအိမ်မီးလောင်မှုတွေနဲ့မီးလောင်လို့လူ၈ဦးထက်မနည်းသေဆုံးသွားခဲ့ပါတယ်ကရင်ပြည်နယ်ကော့ကရိတ်မြို့နယ်တောင်ပိုင်းမှာတော့စစ်ကောင်စီတပ်ရဲ့ထိုးစစ်ဆင်မှုတွေကြောင့်စစ်ဘေးရှောင်တပေါင်းကျော်ဟာနေရာထပ်မံပြောင်းရွှေ့ရတယ်ဆိုတာနဲ့ရခိုင်ပြည်နယ်စစ်တွေမြို့မှာကျူးကျော်ရဲဆိုပြီးတော့နေအိမ်ဖျက်ဆီးခံရတဲ့သူတွေအကြောင်းကိုကြားကြရမှာပ
ါ။ကျမကနန်းဟွန်ပါရှင်တရင်တွေကိုစိုင်းမုန်းနဲ့အတူတင်ဆက်ပေးသွားမှာပါ။မျက်စိမီးပြတ်တောက်မှုနောက်ဆက်တွဲဆိုးကျိုးအဖြစ်အခုမတ်လအတွင်းရှမ်းပြည်မှာနေအိမ်မီးလောင်မှုတွေဆက်တိုက်ဖြစ်ပွားနေပြီးမီးလောင်မှုကြောင့်လူ၈ဦးထက်မနည်းသေဆုံးသွားပြီဖြစ်ပါတယ်။တောင်ကြီးမြို့ပြည်တော်တာရပ်ကွက်မှာမတ်လ20ရက်ညတကောင်ကမျက်စိမီးပြန်လာချိန်မိအားဆောင်ဝင်လာရကနေဝါယာရှော့ဖြစ်ပြီးနေအိမ်မီးလောင်တာကြောင့်အသက်19နှစ်14နှစ်နဲ့10နှစ်အရွယ်ညီအမ3ဦးမိဘတင်တည်ဆုံးသွားခဲ့ပါတယ်မတ်လ9ရက်နေ့ကလာရှုံးမြို့နယ်မုံရော်တိုက်နယ်ပန်လော့ရွာမှာတာအဖ2ဦးမတ်လ9ရက်နေ့ညကတန့်ရန်မြို့ရက်ွက်3မှာမိန်းကလေးငယ်2ဦးမတ်လ16ရက်နေ့ကရှမ်းပြည်တောင်ပိုင်းပင်လုံမြို့ပန်ဟူအုပ်စုဆမ်ဆန်ရွာပုံကြီးကျောင်းရဲ့ဆရတ်တဆောင်မီးလောင်လို့ကိုရင်နှပါတို့ဟာဖယောင်းတိုင်မီးရနေတဆင့်မီးပေးတင့်တေဆုံးသွားခဲ့ပါတယ်စစ်ကောင်စီဟာမတ်လ15ရက်နေ့ကစပြီးရှမ်းပြည်ရဲ့မြို့နယ်တိုင်းမှာရက်စစ်မီးတွေကိုတရက်3-4နာရီစာခွဲဝေပေးတဲ့စနစ်နဲ့ပေးနေပါတယ်
ကရင်ပြည်နယ်ကော့ကရိတ်မြို့နယ်တောင်ပိုင်း KNU ထိန်းချုပ်နယ်မြေထဲမှာခုလဆန်းပိုင်းကစစ်ကောင်စီတပ်တွေနယ်မြေကျော်ထိုးစစ်ဆင်လာပြီးတိုက်ပွဲပြင်းထန်လာတဲ့အကြောင်းစစ်ပေးရှောင်သူတပေါင်းကျော်ကထပ်မံပြောင်းရွှေ့နေထိုင်နေရပါတယ်ကော့ကရိတ်မြို့နယ်တောင်ပိုင်းမှာစစ်ရှောင်လာရတဲ့ဂျေးရွာပေါင်း25ရွာကျော်ကလူရည်12,000ကျော်ရှိပြီးစစ်ကောင်စီတပ်ကမြို့ထဲကနေလက်နက်ကြီးတွေနဲ့ပစ်တဲ့အပြင်နယ်မြေထဲကိုတိုးဝင်လာတာကြောင့်စစ်ရှောင်တွေနေရာပြောင်းပြီးထပ်မံတိမ်းရှောင်နေရတာပါတိုက်ပွဲကြောင့်ထွက်ပြေးတိမ်းရှောင်နေရတဲ့စစ်ရှောင်တွေအေးချမ်းစွာအိမ်ပြန်နိုင်ဖို့အတွက်စစ်ကောင်စီတပ်တွေခင်ယူနယ်မြေထဲကပြန်လည်ထွက်ခွာပေးဖို့အရှိတောင်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းမူထံခင်ယူတပ်မှ6ကမတ်လ19ရက်နေ့ရက်စွဲနဲ့တတိပေးစာပို့ထားပေမဲ့လည်းစစ်ကောင်စီတပ်တွေပြန်လည်ဆုတ်ခွာတာမရှိပါဘူး
ချင်းပြည်နယ်ကံပက်လက်မြို့နယ်ထံမှာဒီရက်ပိုင်းအတွင်းတိုက်ပွဲဖြစ်ပွားတာကြောင့်အ ਨੇ ဆုံးကျေးရွာဆယ်ရွာကဒေသခံပြည်သူ1,000ဝန်းကျင်လောက်တောထဲကိုထွက်ပြေးတင်းရှောင်နေကြရပြီးအကူအညီလိုအပ်နေတယ်လို့ကံပက်လက်မြို့နယ်ကြက်ချေနီအဖွဲ့ထံကနေသိရပါဗျ။အင်အား300ဝန်းကျင်လောက်ရှိတဲ့စစ်ကောင်စီတပ်ဖွဲ့တွေဟာ CDF ကံပက်လက်တပ်မဟာဌာနချုပ်ရှိရာဘက်ကိုမတ်လ17ရက်နေ့ကစပြီးစစ်ကြောင်း3ကြောင်းနဲ့ထိုးစစ်ဆင်တိုက်ခိုက်လာရမှာလက်နက်ကြီးပစ်ခတ်မှုတွေကြောင့်ကံပက်လက်တိုက်နယ်အမှန်5ဘက်မှရှိတဲ့စမတာစန်အိန်နူခီတော်မကြားစတဲ့ကြေးရွာတွေကရွာသားတွေဟာတောထဲကိုထွက်ပြေးတင်းရှောင်နေကြရတာဖြစ်ပါတယ်ထွက်ပြေးတင်းရှောင်တဲ့ပြည်သူတွေအထက်မှာအမျိုးသမီးကိုဝင်တဲ့နဲ့ကလေးငယ်တွေလည်းပါဝင်နေပြီးစစ်ဘေးရှောင်တွေအတွက်ဆေးဝါးနဲ့စားနပ်ရိက္ခာအကူအညီလိုအပ်နေပါတယ်
ပင်္ဂလာပင်လယ်အော်မှာဖြစ်ပေါ်နေတဲ့မုန်တိုင်းကြောင့်ရခိုင်ကမ်းရိုးတန်းဒေသကဒေသခံတွေကိုပေးလို့ရာကိုမတ်လ22ရက်နေ့နေ့လယ်ပိုင်းကပြောင်းရွှေ့နေကြပြီဖြစ်တယ်လို့သိရပါတယ်မုန်တိုင်းဝင်ရောက်လာမဲ့အချိန်နှိကတ်လာတဲ့အတွက်စစ်တွေကြောက်ဖြူမှန်အောင်ရံပြေတောင်ကုန်းနဲ့တန်တွဲစားတဲ့မြို့နယ်တွေကပင်လယ်နဲ့နီးစပ်တဲ့နေရာတွေမှာနေထိုင်သူတွေကိုပြောင်းရွှေ့နေတာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်ကြောက်ဖြူမှန်အောင်နဲ့တန်တွဲတွေမှာအိမ်ထောင်စု989စုလူရေ3,000နီးပါးကိုစာတင်ကျောင်းတွေအပါအဝင်ပုံကြီးကျောင်းတွေစီကိုလည်းပြောင်းရွှေ့နေရချထားတယ်လို့သိရပါတယ
်။မွန်ပြည်နယ်ရေးမြို့နယ်ရှိမွန်ပြည်သစ်ပါတီ NMSP ထိန်းချုပ်နယ်မြေဝဲပေါင်ကျေးရွာမှာမတ်လ18ရက်နေ့ကစစ်ကောင်စီတပ်ကနေဝင်ရောက်ပစ်ခတ်လို့ဒေသကာကွယ်ရေးတပ် PDF တဦးနဲ့ workshop ဆရာတဦးတေဆုံးခဲ့ပြီးအဲ့ဒီအထက်အဖမ်းခံရတဲ့ပရဟိတလူငယ်ကိုအောင်ခန့်ဟင်းတနတ်ဒဏ်ရာနဲ့ဈေးကူတာခွင့်မရဘဲထပ်မံတေဆုံးခဲ့ပါတယ်။ဒီလိုပစ်ခတ်မှုဖြစ်နေတဲ့နေရာမှာရှိတဲ့ပရဟိတတမကိုအောင်ခန့်ဟင်းဟာစီးခုံမှာကြည်ဒဏ်ရာနဲ့အဖမ်းခံခဲ့ရပြီးဈေးကူတာခွင့်မရှိတဲ့အတွက်တေဆုံးခဲ့တာဖြစ်တယ်လို့မိသားစုဝင်တွေနဲ့နီးစပ်သူကပြောပါတယ်။အသက်26နှစ်အရွယ်ရှိကိုအောင်ခန့်ဟင်းဟာပြီးခဲ့တဲ့2021ခုနှစ်မတ်လမှာစစ်တပ်ကသူ့ကိုပုံမှတ်တပ်ဖမ်းဝရန်ထုတ်ထားခဲ့ပါတယ်။
ကချင်မြို့တကွန်ကရက်ပါတီ KNC ဥက္ကဋ္ဌဒေါက်တာ M ခွန်လာကိုနေပြည်တော်မြစ်စုစီရီမြို့နယ်တရားရုံးကနေမတ်လ23ရက်နေ့မှာထောင်ဒဏ်နဲ့ချမှတ်လိုက်တယ်လို့ပါတီတာဝန်ရှိသူတယောက်ကအတည်ပြုပြောပါတယ်နိုင်ငံတော်ပုံကမှုရစတက်ကြီးပုံမှန်905ကနေထောင်ဒဏ်နဲ့ချမှတ်လိုက်တာဖြစ်တယ်လို့ KNC ပါတီတာဝန်ရှိသူတယောက်ကပြောပါတယ်ဒီထောင်ဒဏ်နဲ့ထဲမှာတော့ရှော့ရက်တွေအနေနဲ့ခုနလလောက်ရမှာဖြစ်တယ်လို့လည်းသူကပြောပါတယ်ဒေါက်တာ M ခွန်လာကိုပြီးခဲ့တဲ့2022ခုနှစ်ဩဂုတ်လ25ရက်နေ့တုန်းကစစ်ကောင်စီတပ်ဖွဲ့ဝင်တွေကနေပြည်တော်မှာရှိတဲ့သူ့ရဲ့ဈေးခန်းကနေဖမ်းဆီးခေါ်ဆောင်သွားတာဖြစ်ပြီး2022ခုနှစ်မတ်လ23ရက်နေ့မှာပုံမှန်905ကနဲ့ထောင်ဒဏ်နဲ့ချမှတ်လိုက်တာဖြစ်ပါတယ်
အခုတော့သတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်စစ်တွေမြို့အာကျိတ်တော်ကုန်းတုတ်တန်နာနဲ့စစ်တွေတပ်သူနာကနေအိမ်200ကျော်ကိုအာဏာပိုင်တွေကကျူးကျော်နေထိုင်သူတွေလို့ဆိုပြီးမတ်လဒုတိယအပတ်မှာဖျက်ခဲ့ပါတယ်နေအိမ်ဖျက်ဆီးခံခဲ့ရတဲ့အတွက်အခုခါမှာလူပေါင်း1000ကျော်ဟာနေစရာနဲ့စားစရာတွေမရှိဘဲအခက်အခဲတွေနဲ့ရင်ဆိုင်နေကြရပါတယ်သူတို့တွေဘလိုမျိုးအခက်အခဲတွေနဲ့ရင်ဆိုင်နေကြရတာလဲဆိုတာကိုတော့မောင်အေးကနေစူးစီးတင်ဆက်ပေးထားပါတယ်
စိုက်တွေတောက်ကသူအနေကနေအိမ်ဖြားစီခံခဲ့ရတဲ့အမည်မဖွာလို့တဲ့အမျိုးသမီးတူကသူတို့နေအိမ်ဖြားစီခံရတာနဲ့ပတ်သက်လို့ရခိုင်ဘာသာနဲ့အခုလိုပြောပါတယ
်အစိုးရတိလာဆိုပါမင်းရထားသွားဖို့ရအခုရထားလ
ဲအစိုးရကလာဖြတ်တာပါရထားလာမှမနေရရထားထွက်တော့မယ်လို့ပြောပါတယ်လွတ်တဲ့နေရာတစ်ခုမှသွားနေဒီမှာမနေနဲ့လို့ပြောတယ်ဆိုတော့ကျမတို့ဘောလုံးကွင်းကိုသွားတယ်အဲ့ဒီမှာလဲမနေရတော့ဘူဒနာမှတဲထိုးပြီးနေတယ်အဲ့ဒီမှာလဲလူကြီးတွေရှိမှာပေါ့ကားလေးငါးစီးနဲ့လာပြီးဒီမှာနှစ်ရက်နေခွင့်ပေးမယ်နှစ်ရက်နဲ့မသွားရင်ပြက်စီးပါလူပါအကုန်ကားမှာတင်ယူသွားမယ်လို့ပြောတယ
်မဲလာကိုရနဲ့ဆရာနဲ့တွေမှာအာချစ်တော်ကုန်းသူသန်အနေကနေအိမ်နှရာနှင်းပါနဲ့စိုက်တွေတောက်ကသူအနေရထားလန့်နဘေးကနေအိမ်တရာခန့်ကိုကျူးကျော်နေထိုင်သူတွေဆိုပြီးအာနာပိုက်တွေကဖြတ်စီခဲ့တာပါအခုလိုနေအိမ်တွေဖြတ်စီခံရတဲ့အတော့နေစရာမရှိတဲ့ပြန်အခခဲ့ပေါ့စုံနဲ့ရန်ဆိုင်နေကြရတယ်လို့လည်းသူကအခုလိုစပြောပါတယ်
စာဝန်နေရေးကအာရခဖောင်ဒေးရှင်းရေနောက်တစ်ခုကကျမအမည်မသိဘူးနောက်ပြီးဖောင်ဒေးရှင်းကလည်းထောက်ပါပါတယ်အဓိကတဲထိုးဖို့နေရာတော့မရှိတော့ဘူးမိသားစု၅စု၆စုကတဲတစ်ခုထဲမှာနေရပါတယ်လက်ရှိမှာမိသားစုမှာဦးစီးလောက်ပဲကြံခဲ့တယ်ကလေးတွေကတော့ဖောင်ကြီးချောင်းရောက်တဲ့သူရောက်စာမွေးပွဲနဲ့ကလေးကလည်းစာမွေးပွဲနဲ့ကျမရေးမကောင်းသူလည်းအဲ့နားမှာနေထိုင်လို့မရ
နေအိမ်ဖေရှားခံရသူတွေကိုလူသားချင်းစာနာတဲ့အကူအညီတွေပေးဖို့ပြီးခဲ့တဲ့မဲလ15ရက်နေ့ကရခိုင်ပြည်လွတ်မြောက်ရေးပါတီ ALB ကလည်းပြည်နယ်ခေါင်းစီကိုစာရေးတောက်ဆိုထားပါတယ်။အာဂျစ်တကုံသူသန်အနေကကြွကြွဆိုပြီးနေအိမ်ဖြတ်စစ်ခံရသူတို့ကလည်းသူတို့အတော့နေစရာတစ်ခုလောက်လိုချင်တယ်လို့ရခိုင်ဘာသာနဲ့အခုလိုပြောပါတယ်။
ကုတဲကုလေးနဲ့ကိုနေကြရပါတယ်။ဒီမှာစာရေးနေရေးကအခက်အခဲရှိပါတယ်။နေရထိုင်ရတာကလည်းအားလုံးဖြူပြဲစာဖို့ရိခါကလည်းလိုတယ်။တကယ်လို့ဖြစ်နိုင်ရင်ဒီနေရာမှာပဲဖြစ်ဖြစ်တခြားတနေရာမှာပဲဖြစ်ဖြစ်နေရာတစ်ခုတော့လိုချင်ကြတယ်
။နေရင်ဖြတ်စီခံရသူတွေကိုပြည်နယ်အစိုးရဘက်ကတစုံတရာကူညီပေးဖို့မရှိသလိုမဲလာကုံဘိုက်မှာရထားပြန်လေးပြည့်စုံသွားမယ်လို့ပြည်နယ်ကောက်စီလမ်းဘက်ဆက်သွယ်ရေးဝန်ကြီးပြည်နယ်ရေးမှူးကြီးသတ်လွန်ကပြောဆိုတယ်လို့ရခိုင်ခရိုင်ဆိုင်နေရင်စရာသတင်းတပုတ်မှာဖော်ပြထားပါတယ်။
ဆက်ပြီးတော့တိုင်းသားပါတီတစ်ခုဖြစ်တဲ့မွန်ညွညွရေးပါတီကနေပဋိပက္ခဖြေရှင်းတဲ့နေရာမှာဆွေးနွေးညှိနှိုင်းပြီးတော့အဖြေရှာတဲ့နီလန်းကိုဆောင်ရွက်သွားဖို့ပါတီညီလာခံကနေချမှတ်ခဲ့ကြပါတယ်ဒီအကြောင်းကိုတော့မိကလျာမွန်ကနေစူးစီးတင်ဆက်ပေးထားပါတယ
်မွန်ညွညွရေးပါတီ MUB ကနေပထမအကြိမ်ပါတီညီလာခံကျင်းပပြီးခဲ့တဲ့နောက်မှာသူတို့ရှေ့ဆက်ဆောင်ရွက်သွားမဲ့ရှေ့လုံ95ရာကိုမလ21ရက်နေ့မှာထုတ်ပြန်ကြေညာခဲ့ပါတယ်ဥပဒေပေါင်းအတွင်းနိုင်ငံရေးပါတီဖြစ်တာနဲ့အညီတိမ်မွေ့ညင်တာတဲ့အပြောင်းလဲကိုဖော်ဆောင်နိုင်ဖို့မွန်တမျိုးသားလုံးနဲ့ဒေသခံပြည်သူတွေရဲ့အကျိုးစီးပွားကိုရှေ့ရှုဆောင်ရွက်သွားမယ်လို့ပါတီထွေထွေသွင်းရမှုနိုင်စံတင်ကခုလိုပြောပါတယ
်ဒီဝိပကပြည်ရှိတဲ့နေရာမှာမိန်းကန်းစွာရှင်ကြီးပြည်နိုင်ပြီးတော့ဖြေရှာတဲ့နီလန်ကိုတော်တော်အလေးနဲ့ဆက်လက်ဆောင်ရွက်သွားမယ်ဟာကိုပဲတော်တော်ကြီးစားတယ်လို့ဆိုသွားနောက်တစ်ခုကတော်တော်ဒီကကနိုင်ငံရဲ့ချိုးကွေးတစ်ခုမှာပဲသူဝက်ပစ်ဖြစ်တာကြောက်လဲလာတဲ့ခံခြေနေပေါ်မှာမူတည်ပြီးတော့အဓိကကျတော့သုံးရည်ကမွန်ပြည်သူလူထုတရားလုံးရဲ့ ငုံပြီးနေမှာရှိတဲ့ဒေတာတန်ပြီးသူတွေအားလုံးအတွက်ကိုကျိုးစည်းဝါကိုကြည့်ပြီးတော့ကျွန်တော်ဒီ nice ကိုဆောင်ရွက်သွားဖို့နော်အရှိတယ
်ဒါအပြင်တိုင်းရင်းသားတွေလူလာတဲ့ဖွဲ့တဲ့ဒီမိုကရေစီစနစ်နဲ့ကိုက်ညီတဲ့နိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေပေါ်ပေါက်လာဖို့အတွက်ရည်မှန်းချက်သူတိုင်းရင်းသားပါတီတွေအပြင်အခြားဒီမိုကရေစီပါတီတွေနဲ့ပူးပေါင်းကြိုးပမ်းဆောင်ရွက်သွားမယ်လို့လည်းဆိုပါတယ်ပြီးခဲ့တဲ့မလ18ရက်နေ့ကနေ20ရက်နေ့အထိတောင်းရက်တာကျင်းပခဲ့တဲ့မွန်ညင်ညွတ်ရေးပါတီ MUP ရဲ့ပထမအကြိမ်ဗဟိုညီလာခံကနေပါတီဥက္ကဋ္ဌတဲ့အဖြစ်ရွေးချယ်လိုက်တဲ့နိုင်မြင့်ဆွေခေါ်နန်လွေအောင်ကတော့ဖွဲ့တဲ့ဒီမိုကရေစီတည်ဆောက်ဖို့ပါတီမူဝါဒနဲ့အညီအစွမ်းကုန်ကြိုးစားသွားမယ်လို့မွန်ဘာသာနဲ့အခုလိုပြပါတယ်
။တာလီယန်ပရင်ကိုဟကောကိုဟွမ်နှူကိုပွေနော်နမဖေကလုံးအာ
အဒုရိုက်တာဝန်ကိုဥပဒေပေါင်းသွင်းကနေပြီးတော့ဆောင်ရွက်တာဖို့ကျွန်တော်အမြဲတမ်းစဉ်းစားပါတယ်။ဒီဥက္ကဋ္ဌတာဝန်မရတဲ့အချိန်ဒါတွေကိုလှုပ်ဆောင်ခဲ့ပြီးသားပါ။အခုလိုရွေးချယ်တာဝန်ပေးလိုက်တဲ့ဆိုပြန်တော့ဗိုလ်ကြီးကျူးစမ်းလှုပ်ဆောင်သွားရမှာပါ။ဒါပေမဲ့မိမိတူတူလှုပ်ဆောင်သွားလို့မရပါဘူး။ဖက်ဒရယ်ဒီမိုကရေစီခွေးရရှိဖို့ပါတီရဲ့ဘဝနဲ့လမ်းစဉ်နဲ့ညီကျွန်တော်အစွမ်းကုန်ကျူးစမ်းလှုပ်ဆောင်သွားပါမယ်။
တိုင်းရနာခွေရည်နဲ့ကန့်ညီတဲ့ရွေးကောက်ပွဲစနစ်ဖြစ်ပေါ်လာရင်ကြိုးပမ်းဆောင်ရွက်သွားဖို့နဲ့အနာဂတ်မှာပေါ်ပေါက်လာမယ်ဖွဲ့တဲ့ပြည်ထောင်စုနိုင်ငံတော်နဲ့အညီပြည်နယ်ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲအတည်ပြုနိုင်ရေးအတွက်ဆက်လက်ကြိုးပမ်းဆောင်ရွက်သွားမယ်လို့မွန်ညင်ညွတ်ရေးပါတီရဲ့ရှေ့လုံငန်းစဉ်ထဲမှာဖော်ပြထားပါတယ်ရှင်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
။ရစစ်မီပြတ်တောက်မှုနောက်ဆက်တွဲဆိုးကျိုးအဖြစ်ရှမ်းပြည်မှာမတ်လအတွင်းနေအိမ်မိလောင်မှုဖြစ်ပွားခဲ့ပြီးမိလောင်မှုကြောင့်လူ၈ဦးထပ်မံတေဆုံးသွားပြီဖြစ်ပါတယ်။ကရင်ပြည်နယ်ကော့ကရိတ်မြို့နယ်တောင်ပိုင်းမှာစစ်ကောင်စီတပ်တွေနေမေကျော်ထိုးစစ်ဆင်လာပြီး KNU နဲ့တိုက်ပွဲပြင်းထန်လာတဲ့ကြောင့်စစ်ရှောင်းတပေါင်းကျော်နေရာထပ်မံပြောင်းရွှေ့နေထိုင်နေရပါတယ်။
သရရှင်တွေအခုနားဆင်နေကြကြတာကတော့နေဆက်ဒေတာတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမကအမီပါ။
တိုင်းရင်းသားဒေတာကအကြောင်းအရာနဲ့အဖြစ်အပျက်တွေပေါ်အခြေခံပြီးတော့တင်ပြထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားတော်တာဆင်ခဲ့ရတာပါ။အခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုတော့ကိုအောင်လွင်ဦးကပြောပြပါအောင်မယ်ခင်ဗျာ။
ယူကရိန်းမှာရုရှားကဒါရုလက်နက်သုံးတိုက်ခိုက်လာခဲ့မယ်ဆိုရင်အနောက်နိုင်ငံတွေကစစ်ရေးအရတုံ့ပြန်မှုတွေနဲ့ရင်ဆိုင်ရမယ်လို့အမေရိကန်သမ္မတဂျိုးဘိုက်ဒန်ကသတိပေးလိုက်ပါတယ်။မြောက်တလန်တိတ်စာချုပ်နေတိုးဖွဲ့ကနေဆက်ဖြတ်ကျော်ပြီးယူကရိန်းမှာရုရှားတပ်တွေနဲ့ထိတ်တဲရင်ဆိုင်မလားဆိုတော့ကတော့လက်တွေ့အခြေအနေပေါ်မူတည်လိုက်မယ်လို့လည်းဘယ်ချင်းနိုင်ငံဘရဆယ်မြို့ကကြားစာပေးနေတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါ။ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20 G20 ဖွဲ့ကနေရုရှားကိုထုတ်ပယ်ပြီးယူကရိန်းကိုတက်ခွင့်ပေးတဲ့နယ်လို့လဲနေတိုးမှာမဲ့အဖွဲ့ရုံးချုပ်ကသတင်းစာရှင်းလင်းပွဲမှာအမေရိကန်သမ္မတကပြောဆိုခဲ့ပါတယ်။ရုရှားနဲ့အပြစ်ခတ်ရက်စဲဖို့ယူကရိန်းကနယ်မြေတချို့ကိုဆွတ်လွတ်ဖို့လိုမလားဆိုပြီးသတင်းတောက်ကမေးမြန်းရမှာတော့ဒီလိုလုပ်စရာလိုလိမ့်မယ်လို့သူ့အနေနဲ့မယုံကြည်တဲ့အကြောင်းပြောဆိုခဲ့ပေမဲ့ယူကရိန်းဆိုရကသာဆုံးဖြတ်ရမှာဖြစ်ကြောင်းဖြေချခဲ့တာပါ။စစ်ပွဲတွေကြောင့်ဒုက္ခရောက်နေရတဲ့တန်းနဲ့ချီရဲ့ယူကရိန်းနိုင်ငံသားတွေကိုကူညီဖို့အမေရိကန်ကဒေါ်လာတန်း1000ကျော်ကူညီမှာဖြစ်ကြောင်းလဲအမေရိကန်သမ္မတကသတင်းစာရှင်းလင်းပွဲမှာကြေညာခဲ့ပါတယ်။ယူကရိန်းပေါ်ရုရှားရဲ့တိုက်ခိုက်မှုတွေကိုအမြန်ဆုံးရပ်ဖို့ကရသမကထရီညီလာကမှာကြာသာပြင်းတွေကတခဲနဲ့မဲခွဲဆုံးဖြတ်လိုက်တာကြောင့်ရုရှားအတွက်နိုင်ငံတကာတိုင်းဝိုင်းမှာပုံမို့ထိကျန်စရာဖြစ်ခဲ့ရပါတယ်။နိုင်ငံပေါင်း80ကျော်ရဲ့ထောက်ခံမှုနဲ့ယူကရိန်းကတင်သွင်းခဲ့တဲ့ဆုံးဖြတ်ချက်ကိုတော့မြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း140ကထောက်ခံခဲ့ပြီးကန့်ကွက်တဲ့နိုင်ငံ9နိုင်ငံနဲ့တရုတ်အိန္ဒိယအပါအဝင်မဲမဲပေးတဲ့နိုင်ငံ38နိုင်ငံရှိခဲ့တာပါ။ကရသမကဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကလည်းဆုံးဖြတ်ချက်ကိုထောက်ခံကြောင်းနဲ့မြန်မာအရေးမှာအလားတူနိုင်ငံတကာအသံဝင်ကအားပေးကူညီကြဖို့ပန်ကြားခဲ့ပါတယ
်။သတင်းချင်းချုပ်တွေကိုကိုအောင်လွင်ဦးကပြောပြသွားတာပါခင်ဗျာ။ဒီကနေ့မနေ့အသံလွင်အစီအစဉ်တွေကိုထုတ်လုပ်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လုပ်ရေးမှူးအဖြစ်နဲ့ကိုရဲမွန်ကတာဝန်ယူခဲ့ပါတယ်ခင်ဗျာ။အသံနဲ့ရုပ်သံလွင်အင်ဂျင်နီယာတွေကတော့ဂျင်မီကွန်းနဲ့ဇူဘဲအထာရဲ့ဖြစ်ပါတယ်။ဒီကနေ့မနက် VOA ရဲ့အသံလွင့်အစီအစဉ်တွေကိုလိုင်းနိုမီတာ3249နဲ့ VOA ရဲ့ Facebook စာမျက်နှာတွေကပါတိုက်ရိုက်တင်ဆက်ခဲ့တာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့တောက်ကြနေမနက်ဖက် VOA ရဲ့အသံလွင့်အစီအစဉ်တွေလည်းဒီမှာတင်မဲ့ပြီးဆုံးပြီဖြစ်ပါတယ် VOA ကိုနားဆော်တာဆင်တဲ့အတွက်ကျေးဇူးတင်ပါတယ်သောတာရှင်မြန်မာပြည်သူပြည်သားအားလုံးဘေးရန်တွေကင်းကွာကြပါစေခင်ဗျာကျွန်တော်ကအစီအစဉ်မှုဆောင်မှုကြပါခင်ဗျာ
This program has come to you from the Voice of America, Washington.